Welcome to the Voice of America in Burmese.
မင်္ဂလာပါတော်တော်ရှင်များခင်ဗျာ VOA American တိုင်းရဲ့2022ခုနှစ်ဧပြီလ9ရက်ဗုဒ္ဓနေ့မနက်ဖက်အစီအစဉ်တွေကို American ပြည်တော်စု Washington DC ကနေစတင်ထုတ်လွှင့်ပေးနေပါပြီ။ line number 3240 48တို့ကနေ dial ဖိုင်းနားဆင်နေလို့ VOA ရဲ့ Facebook စာမျက်နှာကပါ dial ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ကျွန်တော်အမြတ်သူပါဒီကနေ့မနေ့ကင်းအစည်းအဝေးကိုတာဝန်တင်ဆက်သွားမှာပါမြန်မာနိုင်ငံတဝမ်းကမြို့တွေမှာမင်းကြီးကဆန္ဒပြပွဲတွေဆက်လက်ဖြစ်ပွားခဲ့ပြီးပစ်ကတ်မှုတွေလည်းရှိခဲ့ပါတယ်ညောင်ရွှေမို့ကပစ်ကတ်တန်နေပါဒီအကြောင်းမကြခင်နားဆင်ရမှာပါဆက်လက်ပြီးတော့နိုင်ငံရေးလှုပ်ရှားသူတွေအပါအဝင်လူရာကြီးပြီးတော့ထိုင်းနယ်ဇက်ဘက်ကိုပြေးဝင်လာနေတဲ့အကြောင်းလုံခြုံရေးကောင်စီအလဲချဥက္ကဋ္ဌ VNM ဖြစ်လာတာမို့မြန်မာအရေးအလားအလာမြင့်တက်လာနေတဲ့ American အာရှနယ်ဝါရီအပေါ်လူမျိုးရေးခွဲခြားမှုစတာတွေကိုနားဆင်ရမှာပါစီစဉ်နောက်ပိုင်းမှာတော့ American နိုင်ငံရေးစီစဉ်တဲ့မင်းညားကထုတ်လွှင့်ပေးခဲ့တဲ့အင်္ဂါညသကဝိုင်းစီစဉ်တွေကိုနားဆင်ရမှာဖြစ်ပါတယ်အခုတော့ဗုဒ္ဓဦးနဲ့မနေ့ဖက်နောက်ဆုံးရနိုင်ငံသားသတင်းတွေကိုမသိငင်ထိုင်တဲ့ကိုအောင်လွင်ဦးတို့ကပြောပြပေးပါအောင်ခင်ဗျာ
မြန်မာနိုင်ငံမှာဆီယနာတိမ်မှုစန့်ကျင်ဆန္ဒပြပွဲတွေကိုလုံခြုံရေးတပ်ဖွဲ့တွေကကြီးအစ်စ်သုံးပြစ်ခတ်နှိမ်နှင်းနေပေမဲ့လို့လဲနိုင်ငံတော်မှာအင်ကာနေကညီမျိုးစုံနဲ့ဆက်လက်ဆန္ဒပြပါလေစစ်တပ်နဲ့ရဲတပ်ဖွဲ့ပူးပေါင်းထားတဲ့လုံခြုံရေးအဖွဲ့တွေကဆန္ဒပြပွဲတွေနောက်ရက်ခွက်တွေအတွင်းပြစ်ခတ်မှုတွေကြောင့်ဧပြီလ6ရက်နေ့အထိအရက်သား982ဦးသေဆုံးခဲ့ရပြီးဖြစ်ကြောင်းနိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်း AAPP ကဖော်ပြပါတယ်လက်ရှိဖမ်းဆီးခံထားရသူ2950ဦးရှိနေပြီးဖမ်းဝရံထုတ်ခံထားရသူက463ဦးရှိတယ်လို့လဲ AAPP ရဲ့ဧပြီလ6ရက်နေ့အစည်းအဝေးကဖော်ပြပါတယ်။အနာသိစစ်တပ်ရဲ့အုပ်ချုပ်ရေးကောင်စီကအင်ကာနီမှာကြော်ကြားတဲ့အမှုပညာရှင်ဇာကနာကိုဖမ်းတဲ့အကြောင်းသူ့ရဲ့မိတ်ဆွေဖြစ်တဲ့လူရှင်တော်ငပြောကျော်ကလူမှုကွန်ရက် Facebook မှာရေးသားခဲ့ပါတယ်။ဖန်ဝရံမထုတ်ခံရသူတွေလည်းအဖမ်းခံရတာရှိတယ်ဆိုတဲ့သတင်းတွေရှိနေပါတယ်။ဒါပေမဲ့နိုင်ငံတော်မှာတော့ဆီယနာတိတ်မှုကိုစန့်ကျင်ပြီးနှီးပေါင်းစုံနဲ့လမ်းပေါ်ထွက်ဆန္ဒပြကြပါတယ်။မန္တလေးမှာစုပေါင်းချီတဲ့ဆန္ဒပြခဲ့ကြတာပါ။ရန်ကုန်မှာတော့ဆန္ဒပြလူငယ်တွေကလမ်းပေါ်မှာစီးအနီတွေပပြန်းပြီးအင်ကာနစ်မှာဆန္ဒပြပါတယ်။အနာသိဆန့်ကျင်ဆန္ဒပြပွဲတွေသူအေးမသွားစေဖို့အခုလိုဆန္ဒပြတာလို့စီးနီပက်ဖြန်းဆန္ဒပြသူတို့ကပြောပါတယ
်စီးနီကမ်ပိန်းကတော့ကျွန်တော်တို့အများပြည်သူတွေကျွန်တော်တို့ရဲ့ပြည်သူပြည်သားတွေသူအေးသွားမှာဆိုတဲ့သူကကျွန်တော်တို့အာရတဲ့နီးတွေနဲ့နီးမျိုးစုံနဲ့ပေါ့နော်ကျွန်တော်တို့အာလိုက်ပြီးတော့အာကြံစပြီးတော့အကုန်လုံးကိုတော့လိုက်လုံနေတာပေါ့နော်ဟုတ်ကဲ့အဓိကရည်ရွယ်ချက်ကတော့ကျွန်တော်တို့ဒီအနီရောင်သွေးတွေနဲ့ပေါ့နော်ကျွန်တော်တို့ဒါသူရဲကောင်းတွေရဲ့သွေးကိုကိုစားပြူတာပေါ့နော်ကျွန်တော်တို့တေသွားတဲ့တေဆုံးသွားတဲ့သူရဲကောင်းတွေရဲ့အဲသွေးတွေနဲ့ကျွန်တော်တို့ဒီကောင်းတွေကိုအဲပြန်ပြီးတော့နှိမ့်မြုပ်ဖြစ်မယ်ကျွန်တော်တို့ဒီအဲသူရဲကောင်းတွေရဲ့သွေးတွေကအခုတည်းကမချောက်သေးဘူးဒီသွေးတွေနဲ့သူတို့ကိုပြန်ပြီးတော့နှိမ့်မြုပ်မယ်ဆိုတော့ဒီရွယ်ချက်နဲ့ကျွန်တော်တို့ချိန်ချောက်တဲ့ပုံစံမျိုးနဲ့ကျွန်တော်တို့လုပ်တာဖြစ်ပါတယ
်ဆီယနာသိန်းစန့်ကျင်ဆန္ဒပြပွဲတွေအပေါ်လုံခြုံရေးတပ်ဖွဲ့တွေကပြစ်ခတ်တာတွေရက်ွက်တွေအတွင်ဝင်းရောက်ပြစ်ခတ်တာတွေကြောင့်တေဆုံးခဲ့ရသူတွေအတွက်ဖျားမှာမီးပူစော်ဆူတောင်းပွဲတရက်ကိုလေတဝဲမှာအင်ကာနိညာကပြုတ်လုခဲ့ပါတယ်မြန်မာစစ်တပ်ရဲ့စီးပွားရေးအကျိုးစီးပွားတွေကိုပြစ်မှတ်ထားပြီးဥရောပသမ္မတ EU ကတပေါင်းတစ်စီးတဲ့ပြစ်ဒဏ်ခတ်အရေးယူမှုချမှတ်ရေးပြင်ဆင်နေကြောင်းပြင်သစ်နိုင်ငံခြားရေးဝန်ကြီးယွန်းအီဗ်လက်ဒရီယန်ကအင်ကာနိမှာပြောပါတယ်မြန်မာစစ်တပ်နဲ့ဆက်ဆံနေတဲ့စီးပွားရေးလုပ်ငန်းတွေအပေါ်စီးပွားရေးဒဏ်ခတ်ပိတ်ဆို့မှုကိုဥရောပသမ္မတအဖွဲ့ဝင်28နိုင်ငံအဆင့်ထိတိုးမြှင့်ဆောင်ရွက်မှာဖြစ်တဲ့အတွက်ဒီဒဏ်ခတ်ပိတ်ဆို့မှုတွေကိုမြန်မြန်ဆန်ဆန်ကျင့်သုံးနိုင်မယ်လို့ပြင်သစ်နိုင်ငံခြားရေးဝန်ကြီးကပါရီမြို့တော်မှာလွှတ်တော်အမတ်တွေကိုပြောဆိုခဲ့တာဖြစ်ပါတယ်။ဆီယနာသိမ်းမှုမှာတာဝန်ရှိသူတွေကိုအနောက်နိုင်ငံတွေကပြစ်ဒဏ်ခတ်ပိတ်ဆို့မှုချမှတ်နေတာကြောင့်မြန်မာနိုင်ငံမှာပြည်ရင်းစစ်ဖြစ်သွားနိုင်တယ်လို့ရုရှားအစိုးရကပြောဆိုတဲ့အကြောင်း Interfax သတင်းအေဂျင်စီကိုကိုကားပြီး Reuters သတင်းကဖော်ပြပါတယ်။ဆီယနာသိမ်းမှုမှာတာဝန်ရှိသူတွေနောက်သူတို့နဲ့ပတ်သက်ဆက်နွယ်သူတွေစစ်တပ်နဲ့ဆက်ဆက်တဲ့လုပ်ငန်းကြီးတွေအပေါ်မှာ American, Britain, Canada နဲ့ဥရောပသမ္မတ EU တို့က တန်ခတ်ပိတ်ဆို့မှုတွေအသီးသီးချမှတ်နေတာဖြစ်ပါတယ်။ဆီယနာတိမ့်သူတွေအပေါ်ဖိအားပေးချင်းချောက်တဲ့တန်ခတ်အရေးယူမှုတွေကအကျိုးမရှိပဲအန်ဒီရဲ့အလွန်ကြီးကြောင်းပြည်ရင်းပြည်ပခါကြီးဖြစ်အောင်တွန်းပို့တယ်လို့ဖြစ်မဲ့အကြောင်းရုရှားနိုင်ငံခြားရေးဌာနပြောခွင့်ရကိုကိုးကားပြီး Interfax သတင်းကဖော်ပြတာပါ။မြန်မာဆီယနာတိမ့်မှုအရေးနဲ့ပတ်သက်ပြီးတမရော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အပါအဝင်စစ်ဖက်ရက်ဖက်ပုဂ္ဂိုလ်12ဦးကိုပြီးခဲ့တဲ့မတ်လအတွင်းဥရောပသမဂ္ဂ EU ကတန်ခတ်အရေးယူထားပါတယ်။ဒါ့အပြင်ပြီးခဲ့တဲ့စနေနေ့ကနေပြည်တော်မှာစစ်တပ်ရဲ့အုပ်ချုပ်ရေးကောင်စီကလုပ်တဲ့ဥရောပသမဂ္ဂအကူအညီများဆိုင်ရာဝန်ကြီးအဆင့်အစည်းအဝေးကိုလည်း EU ကိုယ်စားလှယ်တွေမတက်ရောက်ခဲ့ကြပါဘူး။လက်ရှိနိုင်ငံရေးအခြေအနေအရမြန်မာနိုင်ငံအတွက် EU ကပေးအပ်နေတဲ့ဖွံ့ဖြိုးရေးအကူအညီတွေကိုပြန်လည်သုံးသပ်နေတယ်လို့လည်း EU ရဲ့မြန်မာရုံးကပြောဆိုထားပါတယ်ရှင်။မြန်မာနိုင်ငံမှာဖေဖော်ဝါရီလ၁ရက်နေ့ဆင်အာနာတိမ့်မှုနောက်ပိုင်းစေယုံတွေနဲ့ကျန်းမာရေးဝန်ထမ်းတွေတိုက်ခိုက်ခံရမှုအနည်းဆုံး28ကျင်းရှိခဲ့ပြီးကျောင်းတွေနဲ့ပညာရေးဝန်ထမ်းတွေအပေါ်တိုက်ခိုက်ခံရမှုကအနည်းဆုံး9ခုရှိခဲ့ကြောင်းကုလသမဂ္ဂကအင်ကာနီမှပြောပါတယ်
Health volunteers or attacks and attacks against ambulances are preventing lives.
ဆီရနာဝန်တန်းကျန်းမာရေးလုပ်သားတွေကိုတိုက်ခိုက်မှုလူနာတင်ရင်တွေကိုတိုက်ခိုက်မှုတွေဟာဆိုရင်လုံခြုံရေးတပ်ဖွဲ့တွေလက်ချက်နဲ့ထိခိုက်ဒဏ်ရာရကြတဲ့အရက်သားတွေကိုအသက်ကယ်အကူအညီပေးနိုင်ရေးအဟံအတားဖြစ်စေတယ်လို့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့ပြောခွင့်ရစတီဗင်ဒူဂျရစ်ကအင်ကာနေသတင်းစာရှင်းလင်းပွဲမှာပြောပါတယ်မြန်မာနိုင်ငံဆီယနာတိမ့်မှုနောက်ပိုင်းအကျဉ်းဖက်မှုတွေဆက်ဖြစ်နေပြီးနိုင်ငံရဲ့ပညာရေးနဲ့ကျန်းမာရေးစနစ်အပေါ်ထိခိုက်သက်ရောက်မှုတွေဟာအထူးစိုးရိမ်ပွဲဖြစ်ကြောင်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအဖွဲ့ကလည်းပြောဆိုထားပါတယ်။ပြီးခဲ့တဲ့တနင်္လာနေ့ဧပြီလ5ရက်နေ့မှာပဲရန်ကုန်တိုင်းစမ်းကြောင်းမြို့နယ်ညောင်တုံးလန်းကပရဟိတစေခံတစ်ခုကိုစစ်တပ်နဲ့ရဲတပ်ဖွဲ့ကဝင်ရောက်ပြီးဆရာဝန်တွေအပါအဝင်လူပုတ်ကို၉ဦးကိုဖမ်းဆီးခဲ့တာလို့မျက်မြင်တွေ့သူက VOA ကိုပြောပါတယ်
။ညောင်တုံးလန်းဓမ္မအရုံကအိုးတုံးရဲ့စောက်ဝါဖြစ်တဲ့ညောင်တုံးလန်းဓမ္မအရုံဒီအရေးကြီးကာလာလေးမှာသူတို့ကဒီစေကန်းလေးပွားရိုက်တယ်ဆိုတော့လေပရဟိတအနေနဲ့သူတို့ကအဲ့ဒီစေကန်းလေးဖွင့်ပေးတာပြောင်းပါသွားတယ်။အဲ့လိုမဟုတ်ဟိုဟာသူပေါ်ကိုရောက်အဲ့ဒီမှာမိရဲ့နာရီရောက်ဝင်ပြီးတော့သူကစေကန်းလေးသေးဟာလေးနဲ့ပြည့်ပြည့်စည်ကလေးရာလေးနောက်ပြီးတော့လမ်းမှာလေးဟိုစီစီစီစီတက်တယ်လေဟိုအဲ့ဒီဟာလေးနဲ့သူကအကုန်ယူသွားတယ်ဖယ်သွားတယ်အဲ့ရကူအဲ့ဒီသေးလေးလည်းသူကအကုန်ယူသွားတယ်ဓမ္မယုံကအခုပတ်သက်တယ်လေအကုန်ယူသွားတယ်အဲ့မှာအကုန်ချက်ပြီးသွားတယ
်ဘာကြောင့်ဖန်စီသွားတယ်လဲဆိုတော့အသေးစိတ်ကိုတော့မသိရပါဘူးတစ်ချိန်တည်းမှာပဲကင်းပြင်းနဲ့တွင်းကဒေတာတချို့အပေါ်စစ်တပ်ကလေချောင်းကနေတိုက်ခိုက်နေတာကြောင့်စာတင်ချောင်းတွေပျက်စီးတဲ့သတင်းတွေလည်းရှိနေပါတယ်ရှင်ရခိုင်ပြည်နယ်ကြောက်တော်မြို့နယ်ရွှေပြည်ကျေးရွာမှာစစ်ကြံလက်နက်ပေါက်ကွဲရာကြောင့်ကလေးနှစ်ဦးနဲ့မိခင်ဖြစ်သူစုစုပေါင်း3ဦးသေဆုံးခဲ့ရပြီးကလေးတဦးထိခိုက်ဒဏ်ရာရကြောင်းကုလသမဂ္ဂကလေးသင်ငယ်များရန်ပုံငွေအဖွဲ့ UNICEF ရဲ့မြန်မာဆန်ရယုံကအင်ကာနီမှာထုတ်ပြန်ပါတယ်။ AB လ၄ရက်နေ့ကစစ်လက်နဲ့ပစ္စည်းအကျွင့်ကြံပောက်ကွဲရာကြောင့်မိခင်ဖြစ်သူနဲ့ကလေး၃ဦးထိမှန်ခဲ့ရပြီးမိခင်ဖြစ်သူနောက်အသက်၂နှစ်နဲ့၅နှစ်အရွယ်ကလေး၂ဦးသေဆုံးခဲ့ပါတယ်။ခုနှစ်နှစ်အရွယ်ကလေးကတော့ထိခိုက်ဒဏ်ရာရရှိတယ်လို့ကြားသိရတဲ့အတွက်စိတ်မကောင်းဖြစ်ရတဲ့အကြောင်း UNICEF မြန်မာယုံရဲ့တရားဝင်လူမှုကွန်ရက် Facebook မှာဖော်ပြထားပါတယ်။မြန်မာနိုင်ငံတွင်းမြေမြုံပိုင်းနဲ့ဆစ်လက်နဲ့အကျွင့်ကြံနေပောက်ကွဲရာကြောင့်တည်ဆုံးထံရရသူတွေရဲ့၃ပုံတစ်ပုံကကလေးငယ်တွေဖြစ်ပြီးဒီတည်ဆုံးခဲ့ရတဲ့ကလေးငယ်တွေရဲ့58ရာခိုင်နှုန်းကရခိုင်ပြည်နယ်ကဖြစ်တယ်လို့လည်းဖော်ပြထားပါတယ်။မြန်မာနိုင်ငံတွင်းကသက်ဆိုင်သူအလုံးအနေနဲ့မြေမြုံပိုင်းတွေမတုံးကြဖို့နောက်မပောက်ကွဲသေးတဲ့မြေမြုံပိုင်းတွေနဲ့ဆစ်လက်နဲ့ပစ္စည်းတွေကိုရှင်းလင်းကြဖို့လဲ UNICEF ကတိုက်တွန်းထားပါတယ်ရှင်။
ပြန်တယ်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ32 kHz 9383ညလိုင်းဒိုမီတာ40 kHz 9483ညလိုင်းဒိုမီတာ48 kHz 6153ညနဲ့လိုင်းနက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ယူရိုနိုင်ငံနျူကလ িয়ার ရေးဩစတြေးလျနိုင်ငံဗီယက်နမ်မြို့မှာကနဦးဆွေးနွေးမှုတွေဟာအပြုသဘောဆောင်တဲ့အကြောင်းအမေရိကန်ကပြောလိုက်ပါတယ်။ဤရနဲ့ကမ္ဘာအင်အားကြီး၅နိုင်ငံကြားရရှိခဲ့တဲ့2015ခုနှစ် နျူကလ িয়ার ဆက်ချုပ်မှာအမေရိကန်ကပြန်လည်ပါဝင်နိုင်မှုသမ္မတဂျိုးဘိုင်ဒန်ဆွေးကနီးလန်းရှာတဲ့အနေနဲ့ဆွေးနွေးနေတာပါ
We do see this as a constructive and certainly welcome step.
ပြည်သူ့ဆောင်နယ်လို့ရှုမြင်ပြီးတရားပေါက်ကျူးဆွရမယ်ခြေလှမ်းတရဖြစ်ပါတယ်လို့အမေရိကန်နိုင်ငံရဲ့ဥညင်ထနာပြောဝင်ရပုဂ္ဂိုလ် Ned Price ကဗီယက်နာမ်မြို့ဆွေးနွေးပွဲနဲ့ပတ်သက်လို့ဝါရှင်တန်မှာအင်္ဂါနေ့ကသတင်းထုတ်တွေကိုပြောလိုက်တာပါဗီယက်နာမ်မြို့မှာအမေရိကန်နဲ့အီရန်ကြားအင်္ဂါနေ့မှာစတင်လိုက်တဲ့တဆင့်ခံဆွေးနွေးမှုတွေကနေ2015ခုနှစ်နိုင်ငံတကာသဘောတူညီချက်ကိုပြန်လည်ညှိနှိုင်းနိုင်မှုလဲဥရောပခေါင်းဆောင်တွေမျှော်လင့်နေပါတယ်အမေရိကန်ထူးကိုစလေရော့ဘ်မဲလေဦးဆောင်တဲ့ကိုစလေအဖွဲ့နဲ့အီရန်နိုင်ငံကိုစလေအဖွဲ့တို့ကြားဥရောပကိုစလေတွေကတဆင့်ဆွေးနွေးနေကြတာပါ2015ခုနှစ်အီရန်နျူကလ িয়ার နိုင်ငံတကာသဘောတူညီချက်ကနေအမေရိကန်ကသမ္မတဒေါ်နယ်ထရန့်လက်ထက်2018ခုနှစ်မှာနှုတ်ထွက်ထားပြီးအီရန်ပေါ်ပိတ်ဆို့တံခတ်အရေးယူမှုတွေလည်းပြန်လည်ချမှတ်ထားတာဖြစ်ပြီးအီရန်ကတော့တံခတ်မှုတွေကိုအရင်ဖယ်ရှားပေးဖို့လိုလားနေတာလည်းဖြစ်ပါတယ်ယူကရိန်းနိုင်ငံရဲ့ချုပ်ချာအာဏာပိုင်ဆိုင်မှုကိုဆက်လက်အားပေးထောက်ခံမယ်အကြောင်းအမေရိကန်ကအင်ကာနေမှာဂရိပြုပြောကြားလိုက်ပြီးမဲ့မြောက်အတ္တန်တိတ်စာချုပ်ဖွဲ့ NATO ဖွဲ့ဝင်ဖြစ်တရားဝင်ထောက်ခံမှုတော့မပေးခဲ့ပါဘူ
း We are strong supporters of them we are engaged with them in working to push back on the destabilizing actions but that's a decision for NATO to make and
ယူကရိန်းနိုင်ငံကိုအခိုင်အမာအားပေးထောက်ခံမယ်မဲ့ NATO ဖွဲ့ဝင်ဖြစ်လက်ခံမှုကတော့မဟာမိတ်ဖွဲ့ကြီးကသာဆုံးဖြတ်ရမှာဖြစ်တဲ့အကြောင်းအမေရိကန်သမ္မတအင်ဂျီရောပြောခွင့်ရဂျန်ဆာကီကအင်ကာနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်တာပါယူကရိန်းနိုင်ငံနေဆက်မှာမချသေးခင်ရက်တွေကရုရှားတပ်ဖွဲ့တွေရဲ့လှုပ်ရှားမှုတွေကြောင့်ယူကရိန်းနဲ့အမေရိကန်ပါဝင်အနောက်နိုင်ငံတွေကစိုးရိမ်တဲ့သဘောထားတွေပြောဆိုထားပါတယ်ရုရှားကိုသတိပေးတဲ့အနေနဲ့ NATO မဟာမိတ်ဖွဲ့မှာယူကရိန်းနိုင်ငံကိုလက်ခံဖို့လဲ NATO အဖွဲ့တွင်းရေးမှူးချုပ် Jens Stoltenberg ကနေဒါဝန်ကြီးချုပ် Justin Trudeau တို့နဲ့အင်ကာနေ့အစိုးရကဆက်သွယ်ပြောဆိုရမှာယူကရိန်းသမ္မတဗလာဒီမီယာဇလန်စကီကတိုက်တွန်းခဲ့တာပါပြည်ရင်ပြောင်းလဲရေးတက်တက်လောက်နဲ့ရုရှားကိုဟန်တားနိုင်မှာမဟုတ်ဘဲနေတိုးဖွဲ့ကသာစစ်ကိုတားဆီးနိုင်မှာဖြစ်တဲ့ကြောင်းလဲယူကရိန်းသမ္မတကနောက်ပိုင်းတွစ်တာလူမှုကွန်ရက်မှာပြောဆိုထားပါတယ်ပါကစ္စတန်နိုင်ငံနဲ့တန်တမာရေးစီးပွားရေးစီးရေးဆက်ဆံမှုတွေတိုးလာနေတဲ့ရုရှားနိုင်ငံကနိုင်ငံခြားရေးဝန်ကြီးဆာဂေးလက်ဗရော့နှစ်ရက်ကြာတရားဝင်ခီးစဉ်ဖြင့်ပါကစ္စတန်နိုင်ငံမှာအင်္ဂါနေ့ကရောက်ရှိနေပါတယ်ရုရှားနိုင်ငံခြားရေးဝန်ကြီးဦးဆောင်တဲ့ကိုယ်စားလှယ်ဖွဲ့ဟာပါကစ္စတန်နိုင်ငံရဲ့ဝန်ကြီးရှာခ်မခ်မုတ်ကူရက်ရှ်နဲ့တွေ့ဆုံပြီးအင်းရင်းအာဖဂန်နစ္စတန်နိုင်ငံမှာစစ်ပွဲတွေဆုံးသတ်နိုင်ရေးတန်တမာရေးကြိုးပမ်းမှုတွေကိုအာရုံစိုက်ဆွေးနွေးလိမ့်မယ်လို့လည်းနိုင်ငံတာဝန်ရှိသူတွေကပြောဆိုကြပါတယ်။ရုရှားနိုင်ငံရဲ့ဝန်ကြီးကတော့ပါကစ္စတန်နိုင်ငံရဲ့ဝန်ကြီးကနိုင်ငံခေါင်းဆောင်တွေတွေ့ဆုံခဲ့ကြဘူးတဲ့အစ္စလာမဘတ်မျိုးအပြင်ဘက်ကစစ်ကန့်တစ်ခုမှလက်ခံကျူဆိုခဲ့တာပါ။ပါကစ္စတန်နိုင်ငံဟာရုရှားနဲ့ဆက်ဆံရေးကိုအလေးထားတယ်လို့ဆက်ဆံရေးတွေကြီးထွားလာနေတဲ့အကြောင်းလဲပါကစ္စတန်နိုင်ငံရဲ့ဝန်ကြီးကသူနဲ့တွေ့ဆုံချိန်မှာရုရှားနိုင်ငံရဲ့ဝန်ကြီးကိုပြောဆိုခဲ့ပါတယ်။အာဖဂန်နစ္စတန်နိုင်ငံဆိုင်ရာရုရှားသမ္မတရဲ့အထူးတန်တမန်ဇမီယာကူဘိုလော့ဖ်နဲ့အတူရောက်ရှိနေတဲ့ရုရှားနိုင်ငံရဲ့ဝန်ကြီးလာဗရော့ဟာပါကစ္စတန်ဝန်ကြီးချုပ်အီမရန်ခန်နဲ့ပါကစ္စတန်စစ်ပဆိုင်ရာထိပ်တန်းခေါင်းဆောင်တွေနဲ့လည်းခီးစဉ်တွင်တွေ့ဆုံမှုစီစဉ်ထားပါတယ်။အမေရိကန်ပြည်ထောင်စုမှာအရွယ်ရောက်သူတွေအားလုံးဧပြီလ19ရက်နေ့ကစလို့ကိုဗစ်ကာဝယ်ဆေးထိုးခွင့်ရတော့မှဖြစ်တဲ့အကြောင်းသမ္မတဂျိုးဘိုင်ဒန်ကအင်္ဂါနေ့မှာပဲကြေညာလိုက်ပါတယ်။မူလတုန်းကမေလ1ရက်နေ့မှာထိုးခွင့်ရဖို့သတ်မှတ်ထားတဲ့သတင်းနှစ်ပတ်စောပြီးထိုးခွင့်ရကြတော့မှာပါ။အမေရိကန်မှာကာဝယ်ဆေးအမျိုးအစား3ခုကိုထုတ်လုပ်မှုတွေတိုးမြင့်လာနေချိန်မှာပဲအရွယ်ရောက်သူအားလုံးရဲ့90ရာခိုင်နှုန်းလောက်ဧပြီလ19ရက်နေ့ကစကာဝယ်ဆေးထိုးခွင့်ရတော့မှဖြစ်တဲ့အကြောင်းပြီးခဲ့တဲ့သတင်းပတ်ထဲမှာပဲသမ္မတဘိုင်ဒန်ပြောဆိုထားပေမဲ့အခုခါမှာတော့အရွယ်ရောက်သူတွေကကာဝယ်ဆေးထိုးခြင်းတဲ့သူတွေအားလုံးထိုးခွင့်ရတော့မယ်အကြောင်းကြေညာလိုက်တာလည်းဖြစ်ပါတယ်
And we've reached 150 million shots in arms since entering government and that by April 19th all adult Americans will be eligible to get the vaccine.
So that doesn't mean we'll get it that day. It means they can join the line that day. April 19th and now we've done that. Yeah, American people are going to get it that day. And we're 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 going to get it that day.လူလူသဘောထားစစ်တမ်းမှာတော့အကြောင်းမျိုးမျိုးကြောင့်ကာကွယ်ဆေးထိုးဖို့ညှင်းဆန်တဲ့သူ20ရာခိုင်နှုန်းလောက်ရှိနေတာတွေ့ရပါတယ်။သဘောထားပြည်သူတွေထဲမှာဆေးထိုးဖို့မလိုအပ်ဘူးလို့ယူဆသူတွေရှိတယ်လို့အကျိုးထက်အဖြစ်ဖြစ်နိုင်တယ်လို့ယူဆတဲ့သူတွေအစိုးရရဲ့ကာကွယ်ဆေးထိုးတဲ့စီစဉ်ကိုမယုံကြည်သူတွေလည်းပါဝင်ကြပါတယ်။ကာကွယ်ဆေးထိုးပြီးသူအများစုဟာဆေးရန်ကိုလုံးဝမခံရတာဓမ္မမော်ရင်လည်းတစ်ရက်နှစ်ရက်လောက်သာယာယီဆေးရန်ခံစားရတယ်ဆိုတဲ့သတင်းတွေကြောင့်မကြသေးရင်လာတွေကဆက်လို့ ကာကွယ်ဆေးမထိုးကျင်တဲ့သူအရေးတွေလည်းကျဆင်းလာနေပါတယ်။သမ္မတအဖြစ်ကျန်းသစ္စာကျင်းစုတာဝန်မယူခင်မှာပဲကာကွယ်ဆေးထိုးထားတဲ့သမ္မတဘိုင်ဒန်ကတော့အင်္ဂါနေ့မှာပဲဝါရှင်တန် DC နဲ့ဗာဂျီးနီးယားပြည်နယ်ကကာကွယ်ဆေးထိုးပေးနေတဲ့နေရာကိုတွားရောက်ခဲ့ပြီးတဲ့နောက်အင်ပီရိုမှာကာကွယ်ဆေးထိုးမဲ့အစီအစဉ်တွေကိုကျင်းညာခဲ့တာလည်းဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကရောဂါကြောင့်ထိခိုက်ခဲ့ရတဲ့ကမ္ဘာစီးပွားရေးဟာခန့်မှန်းထားတာထက်ပိုပြီးတော့မြန်မြန်ဆန်ဆန်ပြန်လည်နလန်ထူလန်နိုင်တဲ့အကြောင်းအပြည့်ပြည့်ဆိုင်ရာငွေကြေးရမောင်မှုအဖွဲ့ IMF ကအင်္ဂါနေ့မှာပြောလိုက်ပါတယ်။ကမ္ဘာစီးပွားရေးဟာဒီနှစ်မှာ600ဘီလီယံတိုးတက်လာပြီးရှင်းနှစ်2022ခုနှစ်မှာနောက်ထပ်4.4ဘီလီယံတိုးလာနိုင်တယ်လို့လည်း IMF ကခန့်မှန်းတာဖြစ်ပါတယ်။2019ခုနှစ်ကုန်ပိုင်းမှာတရုတ်နိုင်ငံကစတင်ခဲ့တဲ့ကာယောဂါကြောင့်ကမ္ဘာတစ်ဝှမ်းမှာအဆိုးဆုံးတန်ခံခဲ့ရတဲ့မိနစ်တုန်းကစီးပွားရေးဖွံ့ဖြိုးမှုဟာ3.3ဘီလီယံကနေတည်တည်သာတက်လာလိမ့်မယ်လို့IMF ကခန့်မှန်းထားတာပါအမေရိကန်ပြည်ထောင်စုမှာဘန်နာရီရထောက်ပံ့ကူညီတာတွေကိုဗစ်ကာကွယ်ဆေးထိုးတဲ့စီစဉ်နေကြောင်းဒီနှစ်ဒုတိယနှစ်ဝက်မှာစီးပွားရေးပြန်လည်နလန်ထူအားကောင်းလာနိုင်တဲ့အခြေအနေတွေနဲ့ကမ္ဘာပေါ်ကနေရာတော်တော်များမှာကာယောဂါတန်ကိုကျဉ်းကျဉ်းခံနိုင်စွမ်းနေကြောင်းစီးပွားရေးအလားလာကောင်းလာမဲ့ခန့်မှန်းချက်တွေထွက်ပေါ်လာနေတာလို့လည်း IMF ရဲ့စီးပွားရေးပညာရှင်အဖွဲ့အကြီးကဂီတာကိုဗစ်နက်ကပြောဆိုခဲ့ပါတယ်အမေရိကန်ပြည်ထောင်စုမှာပြီးခဲ့တဲ့မတ်လတဲ့အလောက်ကကိုစင်းကျော်ဖန်တီးပင်နိုင်ခဲ့တဲ့အကြောင်းပြီးရတဲ့သတင်းပတ်ထဲမှာပဲသတင်းထုတ်ပြန်ထားပြီးဖေဖော်ဝါရီလထဲမှာအလောက်ကန်ခွင်လန်းဟာနှစ်နှစ်အတွင်းအမြင့်ဆုံးတိုးလာတယ်လို့ကာယောဂါမတိုင်ခင်ကာလထက်9.1%တိုးလာတဲ့အကြောင်းလဲအမေရိကန်လူ့သမားဝန်ကြီးဌာနကအင်္ဂါနေ့မှာပဲသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ
ဗုဒ္ဓဦးနေထိတိုင်ရောက်နိုင်ငံကသတင်းတွေကိုမတ်သိငီထိုင်းနဲ့ကိုအောင်လင်းတို့ကပြောပြပေးကြတာပါ VOA ကအခုထုတ်လင်းပေးနေတဲ့အစီအစဉ်ကို barmy.voanews.com internet site မှာလည်းကျွန်တော်တို့ထုတ်လင်းနေတဲ့ပြိုင်နက်ထမှာပဲဖန်ယူနားဆင်နိုင်ပါတယ်အခုကစလို့သတင်းပေးပို့ချက်တွေဆက်သွယ်မေးမြန်းချက်တွေကိုတင်ဆက်သွားပါမယ်အရင်ဦးဆုံးညာတပိတ်တိုက်ပွဲသတင်းကိုတင်ဆက်ပေးကြပါမယ်မြန်မာနိုင်ငံတဝန်းကတချို့မြို့တွေမှာမနေ့ညပိုင်းကညာတပိတ်တွေဆင်နွှဲခဲ့ကြပြီးတော့စစ်တပ်နဲ့ရဲတပ်ဖွဲ့တွေကပစ်ခတ်တာကြောင့်လူတယောက်တည်းမနေတည်ဆုံးပြီးတော့အတော်များများထိခိုက်ဒဏ်ရာရသွားခဲ့ပါတယ်။အခြေအနေပြေဆုံးဖို့တော့ကိုရနိုင်ကပြောပြပေးမှဖြစ်ပါတယ်ခင်ဗျာ
။စစ်တပ်ကအာဏာသိမ်းတာကိုကန့်ကွက်တဲ့ဆန္ဒပြပွဲတွေကိုနိုင်ငံတော်ဝန်မှဆက်လက်ဆင်နွှဲခဲ့ကြပြီးတော့မနေ့ညပိုင်းကလည်းမြို့အတော်များများမှာညသပိတ်တွေဆက်လက်ဆင်နွှဲခဲ့ကြပါတယ်။ရန်ပြည်နယ်တောင်ပိုင်းညောင်ရွှေမြို့မှာတော့မနေ့ညကသံမုံတိရကိုလက်နက်ကိုင်တွေကဝင်ရောက်ရိုက်နှက်ရာကနေဒီသာကန်တွေနဲ့ထိတိုက်တွေ့ပြီးတော့ပစ်ခတ်မှုတွေဖြစ်ပွားခဲ့ပါတယ်။ဒီပြကမှုကြောင့်တယောက်တည်းဆုံးပြီးတော့နောက်တယောက်တနက်ကြီးထိမှန်တရားရခဲ့သလိုအတော်များများလည်းထိခိုက်ဒဏ်ရာရသွားခဲ့တယ်လို့ပြည်တွင်းသတင်းတွေကဖော်ပြနေပါတယ်။မန္တလေးတိုင်းမြင်းညာမြို့မှာလည်းမနေ့ညကစစ်တပ်နဲ့ရဲလုံခြုံရေးတွေဘက်ကပြစ်ခတ်တာကြောင့်တဦးဒဏ်ရာရသွားခဲ့တယ်လို့မြင်းညာမြို့ကတဦးကပြောပါတယ်
။ဟုတ်ကဲ့ညာဦးကတော့ဟိုညစ်တယ်လို့ကြားရတယ်ဟုတ်။ဟိုအီဘီစီနားမှာလို့ပြောတယ်။မြင်းညာအီဘီစီနားမှာဒါဆိုတော့ဒီလိုကြတာမသိရသေးဘူးကွာ။တယောက်ကတော့ဒီကြဒီရတယ်တယောက်တော့ထိပါလို့ပြောတယ်။တရားရှင်တွေကတော့ဟိုကတော့မဖြစ်ရဘူးလက်မောင်းမှန်သွားပြီးတော့ပြီးရတယ်ကြ
။မြန်မာမျိုးမှာမနေ့ညပိုင်းကဆန္ဒပြတာတွေညသပိတ်တွေမရှိတဲ့အတွက်ဘာကြောင့်ပြစ်ခတ်တယ်ဆိုတာတိတိကျကျမပြောနိုင်ဘူးလို့စူပါမျိုးကန်ကအခုလိုဆက်ပြောပါရယ်
။အခုပြစ်တယ်ဟာတော့အကြောင်းရင်းကိုမရှိဘူးဒီတိုင်းမှလည်းဘာကြောင့်ပြစ်တယ်ဆိုတော့မသိရဘူးဆန္ဒပြလို့ရတော့မဟုတ်ဘူးကြ
။ဆိုတော့မြင်းကျန်မှာဆန္ဒပြပွဲအခြေအနေတွေကဘယ်လိုရှိလဲ
။ဆန္ဒပြပွဲကပုံမှန်ပြနေကြတဲ့အတိုင်းကျွန်တော်ဒီမနေ့ပိုင်းကတော့နေတိုင်းမတော်တော့ပဲပြနေတာအဲ့ဒါတော့ရှိရတာအဲ့တော့ကျွန်တော်ကဆိုတော့ကျွန်တော်ညသပိတ်ကြီးပါလေရှိရတယ်ညသပိတ်ကြီးကကျွန်တော်28ရက်နောက်ပိုင်းသူတော်တော့လာချိုးခွဲပြီးတော့ဇိုက်ပြည့်နေကြတယ်ကညသပိတ်ကြီးကမရှိတော့ဘူ
းနေပိုင်းနေမှာဆန္ဒပြတာတွေကဘယ်လောက်လောက်ရှိတယ
်နေပိုင်းကအဲကမန်ကျွန်တော် 300 နဲ့ 500 တခြားလည်းတော့ရှိပါ
ဒီပေါ်မှာစစ်တပ်တို့ရဲတို့တုံ့ပြန်ပုံကရောဘယ်လိုအခြေအနေမျိုးရှိလဲ
အဲကျွန်တော်တို့တုံ့ပြန်တာကသူတို့ကတော့အဲကျွန်တော်ဆန္ဒပြအဲဆိုရင်ကိုပဲနေနာနဲ့တန့်ဖြိုခွင်းတာပဲပြစ်တာပဲပြစ်တာရိုက်ခတ်တာရိုက်အဲ့လိုတောက်လျှောက်တန့်လို့တာပဲဒါမဲ့လည်းဒီမှာမျိုးတူကလည်းနေတိုင်းလည်းပြတယ်နေတိုင်းလည်းမရအောင်ထွက်ပြီးတော့ဆန္ဒပြပွဲတွေနေတိုင်းရှိတာပဲကြာကျွန်တော်တို့စပါပြီဆိုကနေကဒီနေ့ရက်60ကျော်တိအောင်ဆန္ဒပြဖို့ပြရမှာမနာဘူးညဉ့်မှာတော့ပြရမှာတော့ပြရနိုင်ရင်စနေစနေနဲ့အနေနဲ့တော့ ကျွန်တော်စဉ်းစားခြင်းမကြဆုံးသေးဘူးနော်အဲ့ဒါတော့အဲ့ဒီမျိုးဆက်ဆန္ဒပြသွားမယ်လို့တတိယံချတာကြတယ်ဗျာ
ဒါပြင်ပဲခိုးမျိုးနဲ့မန္တလေးတိုင်းပြည်ကြီးတကွန်မျိုးနဲ့အပါအဝင်တခြားမျိုးတွေအတော်များများမှာလည်းမင်းညာကညာသပိတ်ဆင်နွှဲတာတွေအတော်များများရှိခဲ့ပါတယ်ကချင်ပြည်နယ်ဗမော်မျိုးမှာတော့မြို့ကန်လူငယ်တချို့ကကြက်ပေါင်ကြံတင်းကြိုင်းမှာဝိညာဉ်သပိတ်ဆင်နွှဲခဲ့ကြပြီးတော့စစ်ကောင်စီဝင်များအတွက်အကျိုးစာပနာပွဲဆိုတဲ့ဆိုင်းဘုတ်တွေကင်ဆောင်ပြီးတော့စစ်ကောင်စီဝင်တွေရဲ့ဓာတ်ပုံတွေကိုမီးရှို့ဖျက်ဆီးတာတွေလုပ်ခဲ့ကြပါတယ်အခုရက်ပိုင်းတွေအတွင်းဆန္ဒပြတဲ့သူတွေနဲ့စစ်ကောင်စီတပ်တွေကြားထိတ်တိုက်တွေ့မှုတွေပြင်းထန်နေတဲ့ကလေးမျိုးမှာဆိုရင်လဲမင်းညားကဒေသခံတွေကညသပိတ်ဆင်နွှဲခဲ့ကြပြီးတော့အဲ့ဒီညသပိတ်အတွင်းမှာစစ်ကောင်စီကိုထောက်ခံကူညီပေးနေတဲ့တရုတ်နိုင်ငံရဲ့အလံကိုမီးရှို့ဆန္ဒပြခဲ့ကြပါတယ်။ဒါပြင်သခိုင်းတိုင်းအတွင်းကကျွန်းလာမျိုးမှာတော့ဒေသခံတွေကမန္တလေးမြို့ကြီးနားယထာလမ်းပေါ်မှာညသပိတ်ဆင်နွှဲပြီးတော့ဆရာနာရှင်စန့်ကျင်ရေးနှွေဦးတော်လန်ရေးအတွင်းမှာတည်ဆုံသွားခဲ့တဲ့သူတွေအတွက်မီးထွန်းဆူတောင်းတာတွေလုပ်ခဲ့ကြပါတယ်။ရန်ကုန်မြို့မှာဆိုရင်လည်းဆရာနာရှင်စန့်ကျင်ရေးတပိတ်တွေကိုဆက်လက်ဆင်နွှဲခဲ့ကြပြီးတော့ဆန္ဒပြလှုပ်ရှားသူတွေဟာမနေ့ကတော့လမ်းမတွေပေါ်မှာဆေးတပိတ်ကိုဆင်နွှဲခဲ့ကြပါတယ်စစ်ကောင်စီရဲ့လက်နက်ကိုင်တပ်တွေရဲ့တိုက်ခိုက်မှုကြောင့်တေဆုံသွားတဲ့သူတွေကိုရည်စူးပြီးတော့သွေးမတိတ်တဲ့ဆေးတပိတ်ကိုပြုလုပ်ခဲ့တာဖြစ်တယ်လို့အမည်မဖော်တဲ့ရန်ကုန်မြို့ကတအူးကအခုလိုပြောပါတယ
်စီးနီကမ်ပိန်းကတော့ကျွန်တော်တို့အများပြည်သူတွေကျွန်တော်တို့ရဲ့ပြည်သူပြည်သားတွေသွေးအေးသွားမှာဆိုတဲ့အတွက်ကျွန်တော်တို့ရတဲ့နီးရည်နဲ့နီးမျိုးစုံနဲ့ပေါ့နော်လိုက်ပြီးတော့ကြံစားပြီးတော့အကုန်လုံးကိုတော့လိုက်လုံနေတာပေါ့အဓိကရည်ရွယ်ချက်ကတော့ကျွန်တော်တို့ဒီအနီရောင်သွေးတွေနဲ့ပေါ့နော်ကျွန်တော်ဒါသူရဲကောင်းတွေရဲ့သွေးကိုကိုစားပြုတာပေါ့နော်ကျွန်တော်တို့တေွားတဲ့တေဆုံးသားတဲ့သူရဲကောင်းတွေရဲ့သွေးတွေနဲ့ကျွန်တော်တို့ဒီကောင်းတွေကိုပြန်ပြီးတော့နှိမ့်မြုပ်ဖြစ်မယ်ကျွန်တော်တို့ဒီသူရဲကောင်းတွေရဲ့သွေးတွေကအခုတည်းကမချောက်သေးဘူးဒီသွေးတွေနဲ့သူတို့ကိုပြန်ပြီးတော့နှိမ့်မြုပ်မယ်ဆိုတော့ဒီရဲကြတဲ့ကျွန်တော်တို့ချိန်ချောက်တဲ့ပုံစံမျိုးနဲ့ကျွန်တော်လုပ်တာဖြစ်ပါတ
ယ်။မြန်မာစစ်ကောင်စီကအာဏာသိမ်းပြီးတဲ့နောက်နှစ်လကျော်လာခဲ့ပြီမဲ့နိုင်ငံတော်ဆန္ဒပြပွဲတွေဆက်ဖြစ်နေသလိုစစ်တပ်နဲ့ရဲတပ်ဖွဲ့တွေဘက်ကလည်းဒီဆန္ဒပြပွဲတွေကိုဆက်ပြီးတော့ပြစ်ခတ်နေနေတာတွေကြောင့်အခုဆိုရင်နိုင်ငံတော်မှာတည်ဆုံသူဦးရေဟာ950ကျော်သွားပြီဖြစ်တယ်လို့နိုင်ငံရေးကျင်းသားများကူညီစောင့်ရှောက်ရေးအသင်း AAPB အဖွဲ့ကထုတ်ပြန်ထားပါတယ်ခင်ဗျာ
။ကိုရီးယားနိုင်ငံတည်ဆက်သွားတာပါ။အခုဆက်လက်ပြီးတော့ထိုင်းနယ်စပ်ကလာတဲ့သတင်းတစ်ပုဒ်ကိုတင်ဆက်ပေးကြပါမယ်။အာဏာသိမ်းမှုကိုစန့်ကျင်တဲ့ဆန္ဒပြပွဲတွေကိုစစ်တပ်ကနှိမ်နင်းနေတာကြောင့်နိုင်ငံရေးတကြွလှရှားသူတွေ NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်အဖွဲ့အဝင်တွေအပါအဝင်ယာနယ်ချီတဲ့အရက်သားတွေထွက်ပြေးတိမ်းဆောင်နေကြပါတယ်။အဲ့ဒီတဲကတချို့ကတော့ထိုင်းနိုင်ငံကိုနယ်စပ်ဖြတ်ကျော်ခိုးလုံနေကြပါတယ်။ဒီအကြောင်းထိုင်းနိုင်ငံမဲဆောက်ကနေ VOA သတင်းတောက် Steve Sanford သတင်းပေးပို့လာတာကိုမဆုမြန်ကပြောပြပေးပါမယ်
။ကရင်ပြည်နယ်အတွင်းမှာတိုက်ပွဲတွေနဲ့ပြည်ပခါတွေပြင်းထန်လာတဲ့အတွက်နေဆက်မျိုးမဲဆောက်မှာတော့ထိုင်းဘက်ကလုံခြုံရေးကိုတိုးချထားပါတယ်။အာဏာသိမ်းမှုဆန့်ကျင်တဲ့ဆန္ဒပြပွဲတွေကိုအင်အားသုံးဖြိုခင်းတာတိုင်းရင်းဒေသတွေမှာလေကြောင်းကနေဘယ်သူဘယ်ဝါမခွဲကြဘဲဘုံကျဲတိုက်ခိုက်နေတာကြောင့်လူတွေထောင်နဲ့ချီပြီးတော့ထွက်ပြေးတိမ်းရှောင်နေကြရတာပါ။အခုထိုင်းကိုရောက်လာတဲ့ကရင်စစ်သားဟောင်းတဦးဆိုရင်သူ့အမျိုးသမီးနဲ့ကလေးနှစ်ယောက်ကရန်ကုန်မှာပြိမိနေတာပါ။အိမ်ကသတင်းတွေကိုစိတ်မချမ်းမသာနဲ့နားဆွင့်နေရတယ်လို့ပြောပါတယ
်။ကောင်းအန်ဒလိုင်းကအန်ဒလိုင်းဒီကခန္ဓာနဲ့
မိသားစုတွေအန္တရာယ်ရှိပါတယ်။သူတို့နေတဲ့တိုက်ခန်းအပြင်မှာမြမအနာပိုင်းတွေကစောင့်ကြည့်နေပြီးတော့ပရင်းပေါက်တွေကိုလေးခွာတွေနဲ့ပစ်ပါတယ်။လူတွေကိုလည်းဆက်ဖမ်းနေပါတယ်လို့ပြောပါတယ
်။မတော်ဟင်စုခေါင်းကမပြင်းနေရ
။မဲဆောက်မှာနေထိုင်သူတွေထဲမှာ ABSDF မြမနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦးအဖွဲ့ဝင်ဟောင်းဦးမြတ်သူတို့လို1988ခုနှစ်နောက်ပိုင်းနေဆက်ကိုထွက်လာသူတွေလည်းရှိပါတယ်။ကရင်ပြည်နယ်အတွင်းတိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေနဲ့နှစ်ပေါင်း30ကြာစစ်တပ်ကိုလက်နက်ကိုင်တိုက်ခတ်ပြီးတဲ့နောက်မှာအခုဆိုရင်တော့ပြည်ရင်းကထွက်ပြေးလာသူတွေဘေးကင်းအောင်နေထိုင်နိုင်ဖို့ကူညီပေးနေပါတယ
်။ I suggest those people in danger to
အနေရှိတဲ့ဆိုရင်အနည်းဆုံးတိုင်းရင်းသားလက်နက်ကိုင်ဖွဲ့ကိုဆက်သွယ်ဖို့ကျွန်တော်အကြံပေးထားပါတယ်။လောလောဆယ်မှာတော့သူတို့ဘေးကင်းကင်းနဲ့လုံလုံခြုံခြုံခိုးအောင်နေတယ်လို့ကျွန်တော်ထင်ပါတယ်ဆိုပြီးကိုမြတ်သူကပြောပြသွားတာပါ။နိုင်ငံတကာတိုင်းဝန်ကပြစ်တင်ရှုံချနေတဲ့ခြားကပဲမြန်မာစစ်တပ်ကရဲသားတွေကိုအကြမ်းဖက်နှိမ်နှင်နေတာကြောင့်တေဆုံးတဲ့သူအရေးအတွက်ကလည်းတိုးလာနေပါတယ်။ဒါကြောင့်လဲ KNU ကရင်အမျိုးသားအစည်းအရုံးအနေနဲ့ထွက်ပြေးလာသူတွေကိုယာယီခိုးလုံစရာတွေပေးပြီးတော့ကူညီစောင့်ရှောက်ပေးနေပါတယ်။
တချို့ခရမှာတော့ဥသာရာနဲ့ချီတချို့နေရာကြတော့ထောင်နဲ့ကြော်တယ်နော်ဥမာဆိုလို့ရှိရင်ဒူပလာခရတက်မှချောပါနော်ကျွန်တော်တရားတလားတော့1600 1900နီးပါနော်ကျွန်တော်သိရတယ်နော်
ထပ်ပြေးလာတဲ့သူတွေကိုကရင်ပြည်နယ်ပြည်မှာဘေးကင်းရာခိုးလုံနိုင်အောင်မြေနေရာစီစဉ်ပေးထားပါတယ်မြန်မာစစ်တပ်ကအရက်သားတွေကိုချေမုန်းတာတွေဆက်တိုးလှုပ်လာတဲ့အတွက်နေကြားဘက်ကိုထွက်ပြေးလာရသူတွေပိုတိုးလာမယ်လို့မျှော်လင့်ရကြောင်းပါရှင
်မဆုမုံကပြောပြပေးသွားတာပါခုဆက်ပြီးတော့လုံခြုံရေးကောက်စီနဲ့ပတ်သက်တဲ့သတင်းပေးပို့ချက်တစ်ခုကိုကြားကြမှာပါဆရာနာသိမှုကြောင့်မတိမငြိမ်ဖြစ်နေတဲ့မြန်မာနိုင်ငံမှာတင်းမာမှုတွေပြေလျော့ပြီးထွေးဆောင်ဆွေးနွေးရေးအကင်းချင်းမျိုးပေါ်ပေါက်လာနိုင်မဲ့အရေးယူဆောင်ရွက်မှုတွေကိုထောက်ခံမဲ့အကြောင်းကုလသမဂ္ဂလုံခြုံရေးကောင်စီရဲ့အလှည့်ကျဥက္ကဋ္ဌဗီယက်နမ်နိုင်ငံကပြောလိုက်ပါတယ်။လုံခြုံရေးကောင်စီဘက်ကမြန်မာဆရာနာသိမှုအရေးဖြည့်ရှင်းဆောင်ရွက်နိုင်မဲ့အလားအလာတွေကိုရပ်ပတ်အဖွဲ့အစည်းတွေနဲ့ဆွေးနွေးမှုအတွင်းကုလသမဂ္ဂဆိုင်ရာဗီယက်နမ်တန်အမတ်ကြီးကအခုလိုပြောဆိုခဲ့တာပါ။မတ်သိင်ကြီးတိုက်ကတင်ပြပေးပါမယ်
။ First of all, I say that Vietnam is a member of ASEAN.
မြန်မာနိုင်ငံဆရာနာသိမ့်မှုအရေးကိုဗီယက်နမ်ကအထူးစိုးရိမ်ပြီးအနီးကပ်စောင့်ကြည့်ခဲ့ကြောင်းအခုအချိန်နေမှာပို့ပြီးတော့စိုးရိမ်ရကြောင်းကုလသမဂ္ဂလုံခြုံရေးကောင်စီအလှည့်ချဥက္ကဋ္ဌဗီယက်နမ်သံအမတ်ကြီးဒင်းခွီဒန်ကအရက်ဖဲအဖွဲ့အစည်းတွေနဲ့ဆွေးနွေးပွဲမှာပြောပါတယ
်
မလ29ရက်နေ့အကြမ်းဖက်မှုတွေအပြီးအရက်သားတွေအပေါ်အကြမ်းဖက်မှုတွေကိုရှုတ်ချတဲ့အကြောင်းနဲ့စိုးရိမ်ကြောင်းပြောပါတယ်ဒီလိုရက်တွေကိုချက်ချင်းရက်ဖို့လဲတောင်းဆိုပါတယ်အကောင်းဆုံးနိလန့်ကတော့အကြံဖတ်မှုတွေကိုရက်ပြီးဆွေးနွေးနိုင်မဲ့အခင်အချင်းမျိုးဖန်တီးနိုင်ရေးဖြစ်ပါတယ်လို့ဗီယက်နမ်သံအမတ်ကြီးပြောခဲ့တာပါဆရာနာသိမ့်မှုအရင်းနဲ့ပတ်သက်ပြီးကုလသမဂ္ဂလုံခြုံရေးကောင်စီဘက်ကကြေညာချက်၃ခုထုတ်ခဲ့ပြီးဖြစ်ပါတယ်ဒါပေမဲ့မြန်မာနိုင်ငံမှာတော့ကလင်းငယ်တွေအပါအဝင်အရက်သားယာချီလုံခြုံရေးတပ်ဖွဲ့တွေလက်ချက်နဲ့သေဆုံးခဲ့တာကြောင့်အရက်သားတွေကိုအကာအကွယ်ပေးရေးလုံခြုံရေးကောင်စီဘက်ကပြစ်ဒဏ်ခတ်ပိတ်ဆို့မှုလိုမျိုးအရေးယူဆောင်ရွက်နိုင်မဲ့အလားအလာတွေကိုအရက်ဖက်အဖွဲ့အစည်းတွေကဆွေးနွေးပါတယ် HRW လူခွင့်ရေးဆောင်ကြည့်ရေးအဖွဲ့က
It seems that an arms embargo by the Security Council
လက်နက်တင်ပို့ရောင်းချမှုပိတ်ပင်ကန့်သတ်မှုကိုလက်ရှိအခြေအနေမှာလုံခြုံရေးကောင်စီဘက်ကဆောင်ရွက်နိုင်မယ်လို့ယူဆပါတယ်။လက်နက်တင်ပို့ရောင်းချမှုပိတ်ပင်ကန့်သတ်မှုဟာလူသားချင်းစာနာထောက်ကူမှုအပေါ်မှာတက်ရောက်မှုမရှိပါဘူး။ပြင်းထန်တဲ့သတင်းစကားပလိုက်တာဖြစ်သလိုလုံခြုံရေးတပ်ဖွဲ့တွေအနေနဲ့ဆန္ဒပြသူတွေကိုပြစ်ခတ်တပ်ဖြတ်ဖို့ပို့ပြီးတော့အခက်တွေအောင်ဆောင်ရွက်တာလည်းဖြစ်ပါတယ်လို့ HRW ဘက်ကဆွေးနွေးခဲ့ပါတယ်။လုံခြုံရေးကောင်စီမှဒီအကြောင်းအရာကိုဆွေးနွေးနိုင်ဖို့အတွက်ဗီယက်နမ်ဘက်ကဥဆောင်မှုပေးနိုင်ဖို့မျှော်လင့်ကြောင်းလဲဆွေးနွေးသွားပါတယ်။တစ်ဖက်သက်ဒဏ်ခတ်ပိတ်ဆို့မှုကိုဗီယက်နမ်အနေနဲ့မထောက်ခံကြောင်းဒါပေမဲ့လည်းကုလသမဂ္ဂအဖွဲ့ဝင်လုံခြုံရေးကောင်စီရဲ့အဖွဲ့ဝင်အဖြစ်လုံခြုံရေးကောင်စီကချက်မှတ်တဲ့ဆုံးဖြတ်ချက်အရေးယူဒဏ်ခတ်မှုတွေကိုလိုက်နာကြောင်းကုလသမဂ္ဂဆိုင်ရာဗီယက်နမ်သံအမတ်ကြီးကပြောပါတယ်
။ Any measure should take into account or should lead to a kind of
ဒါပေမဲ့အရေးယူဆောင်ရွက်မှုတွေဟာအကြမ်းဖက်မှုတွေရပ်တန့်ရေးထိရောက်တဲ့ဥတီတဲ့အရေးယူမှုမျိုးဖြစ်တင်ပါတယ်တင်မာမှုတွေရှော့ချပြီးဆွေးနွေးနိုင်ရေးအခင်းအချင်းမျိုးဖန်တီးနိုင်ရေးကိုဥတီတဲ့ဆောင်ရွက်ချက်တွေကိုဗီယက်နမ်ကထောက်ခံကြောင်းနဲ့ဒီလိုရည်မှန်းချက်အတွက်မဟုတ်ဘူးဆိုရင်တော့မထောက်ခံတဲ့အကြောင်းပြောဆိုခဲ့တာပါမြမအရေးသက်ဆိုင်သူအလုံးတွဲဆုံဆွေးနွေးမှုနဲ့သာဒီပြဿနာဖြေရှင်းနိုင်မယ်တခုတည်းသောနည်းလမ်းဖြစ်တယ်လို့လဲကုလသမဂ္ဂဆိုင်ရာဗီယက်နမ်သံအမတ်ကြီးကပြောပါတယ်အာဆီယံထိပ်သီးတွေကလည်းအီဘီလာခုံလောက်မှာမြမအရေးတွဲဆုံဆွေးနွေးပွဲရှိနေပါတယ်ရှင
်မတ်သိင်ကြီးတဲကတင်ပြပေးသွားတာပါမကြခင်မှာလူမျိုးရေးခွဲခြားမှုနဲ့ပတ်သက်တဲ့အမေရိကန်ကသတင်းပေးပို့ချက်တစ်ခုကိုတင်ပြသွားဖို့ရှိပါတယ်
UN မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOE Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOE Burmese ဆိုတဲ့ App ကို Download လုပ်နိုင်ပါတယ် VOE မြန်မာဌာနဆိုတဲ့ Logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ Application ကနေ VOE အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
အခုတော့လူမျိုးရေးခွဲခြားမှုနဲ့ပတ်သက်တဲ့အမေရိကန်ကသတင်းပေးပို့ချက်တစ်ခုကိုတင်ဆက်ပါမယ်အသက်ကြီးကြီးအာရှနယ်ဘွားအမေရိကန်မျိုးသမီးတယောက်လမ်းမှာတက်ကဲခံရတဲ့အကြောင်းအမေရိကန်ပြည်ထောင်စုကသတင်းနဲ့မှာမကြသေးခင်ကတွေ့ခဲ့ရပါတယ်ဒီသတင်းကိုမြင်နိုင်ရပြီးတဲ့နောက်ဝါရှင်တန် DC မြို့တော်ကစဖုံမှုတယောက်ကဒီလိုလူမျိုးရေးခွဲခြားမှုနဲ့မုံနေမှုအခြေခံတိုက်ခိုက်မှုတွေကိုဘလို့အကောင်းဆုံးတိုးပြန်ဆန့်ကျင်မလဲလို့ဆုံးဖြတ်လိုက်ပါတယ်။ Karina Batrazania ရဲ့သတင်းလွှာကိုမဆုမုံကပြောပြပေးပါလိမ့်မယ်
။ Washington မြို့တော်မှာနေတဲ့စဖိုမှု Kevin Tian က
လူမျိုးရေးရခွဲခြားမှုတွေကိုလူတိုင်းစန့်ကျင်သင့်တယ်လို့ယုံကြည်တဲ့သူပါသူကတခြားစဖို့မှုတွေနဲ့လက်တွဲပြီးအာရှຫນွေဘွားအမေရိကန်တွေရဲ့အခွင့်အရေးကိုကာကွယ်ကူညီဖို့ရန်မုံငွေရှာတဲ့ညစာတွေကိုချက်ပြုတ်လှူဒန်းနေသူပါ
And as soon as I called all the chefs and I said hey
စပေါ်မှုတွေကိုခေါ်ပြီးတော့အာရှနယ်ဘဝပစိဖိတ်ကျွန်းကလာတဲ့သူတွေအပေါ်မှာအကြမ်းဖက်တက်ခတ်မှုတွေပို့ပြီးတော့တိုးလာတာကြားလာရတဲ့ခင်ဗျားတို့ဂူမလားသိကျင်တယ်လို့ပြောလိုက်တော့လူတိုင်းကူမယ်တဲ့ဘာဖြစ်ဖြစ်ဒီမှာဝိုင်းကူညီကြမယ်ဆိုပြီးတော့ပံ့ပိုးကြတာပ
ါအလူခံပြီးတော့ရတဲ့ငွေတွေကိုအမေရိကန်ပြည်ထောင်စုမှအာရှနယ်ဘဝတွေရဲ့လူခွေးအတွက်လှုပ်ရှားတဲ့အဖွဲ့ရန်မုံငွေအတွက်ထည့်ပါတယ်ဝါရှင်တန်မြို့တော်ကစားတောက်ဆိုင်တွေကစပေါ်မှု55ယောက်ကလည်း TN ရဲ့အစီအစဉ်မှာပူပေါင်းပါဝင်လာ
ပါတယ် So obviously it's important to me on a personal level because I am Asian American myself.
ဒီကြတာကကျွန်တော်အတွက်ကိုယ်ရေးကိုယ်တာအရာလည်းအရေးကြီးပါတယ်။ကျွန်တော်ကိုယ်တိုင်ကအာရှသားဖြစ်နေတယ်။ကျွန်တော်မှာတမိနှစ်ယောက်ရှိတယ်။အာရှနယ်ဘဝတွေအထူးသဖြင့်အမျိုးသမီးတွေအတိုက်ခိုက်ခံရတဲ့အကြောင်းကြားတိုင်းစိတ်ပူမိပါတယ်
။တနင်္ဂနွေတိုင်းဟင်းအမယ်၅မျိုးပါတဲ့စားစရာတွေကိုစပို့မှုတွေကအထူးချက်ပြုတ်ပါတယ်။နှစ်ယောက်အတွက်ညစာကိုဒေါ်လာ150နဲ့ရောင်းပါတယ်။ပထမနေ့တရက်ထဲမှာတင်ညစာ80လောက်အမှားရပါတယ
် Whether it's you know the black restaurant
လူမဲရီရဲ့စားတောက်ဆိုင်ပဲဖြစ်ဖြစ်အာရှနွေဘွားပစိဖိတ်ကျွမ်းကလူတွေရဲ့စားတောက်ဆိုင်ပဲဖြစ်ဖြစ်ဒီစဖို့မှုတွေကိုကျမတို့ကြိုက်ပါတယ်သူတို့ကိုကျမတို့ကူညီချင်ပါတယ
် I have always been very
ကျမက DC အတိုင်းဝိုင်းမှာစားတောက်ဆိုင်တွေကိုအမြဲတွားလာနေသူပါကျမအကြိုက်ဆုံးစဖို့မှုတွေကလည်းဒီမှာပါလာတယ်အာရှအမေရိကန်စဖို့မှုတွေကဒီလိုအများအကျိုးထောက်ပံ့ဖို့လုပ်နေတယ်ဆိုတော့ဗာဂျီးနီးယားကနေကောင်းမောင်ပြီးတော့မဖြစ်မနေရောက်လာတာပ
ါမတ်လတွင်ကယ်လီဖိုးနီးယားပြည်နယ်တက္ကသိုလ်ရဲ့လေ့လာချက်အရအမေရိကန်ပြည်ထောင်စုမှာအမုန်းတရားအခြေခံတဲ့အကြမ်းဖက်မှုတွေရေဘူးရကျဆင်းနေဆိုရင်တော့မှအာရှနယ်ဘွားအမေရိကန်တွေကိုမုန်းပြီးတော့တိုက်ခိုက်မှုကတော့149ရာခိုင်နှုန်းအထိပိုတိုးလာပါတယ်တကယ်တမ်းအတိုက်ခိုက်ခံရတဲ့အရေးတွက်ကတရားဝင်ထုတ်ပြန်ချက်တွေထပ်တောင်းပိုများနိုင်တယ်လို့ကြွမ်းကျင်သူတွေကခန့်မှန်းပါတယ
် I would not be surprised ifThe numbers reported by the Center on Hate
အမုန်းတရားအခြေခံကြမ်းဖက်မှုတွေအကြောင်းထုတ်ပြန်ချက်တွေမှာတိုက်ခိုက်ခံရတဲ့ကိစ္စတွေပြည်ပြည်စုံစုံမပါဘူးဆိုရင်ကျမမအံ့ဩပါဘူးဒီလိုတိုက်ခိုက်ခံရမှုတွေကသတင်းပေးပို့တာနဲ့တလို့တကယ်တမ်းတိတိကျကျစုံစမ်းဖို့လည်းခက်ပါတယ်လူမျိုးရေးအရာခွဲခြားခံရတဲ့သူလူနည်းစုဖြစ်တဲ့သူတွေကရဲတွေနဲ့လည်းတိတ်ပြီးရင်းရင်းနှီးနှီးမရှိကြပါဘူး
တင်ကတော့ငြိမ်းနေမယ်ဆိုရင်ပြဿနာကိုပိုဆိုးအောင်လုပ်တယ်လို့ဖြစ်လိမ့်မယ်လို့ပြောပါတယ
် This isn't anything new I think you're starting to hear about it
ဒါအခုမှဖြစ်တဲ့အသစ်မဟုတ်ပါဘူးအရင်တော့လည်းရှိခဲ့တယ်ဒါပေမဲ့အခုဂျမ်းဖက်တာတွေပို့ပြီးတော့ဖြစ်လာတော့ဒီကိစ္စကိုပြောဆိုလာကြတာပ
ါမကြသေးခင်မှာတော့ဒီစားတောက်ဆရာတွေချက်ပြုတ်လှူဒန်းတဲ့ရမုံငွေရှာတဲ့လှုပ်ရှားမှုမှာအမေရိကန်တဝန်းကစားတောက်ဆိုင်တွေပို့ပြီးတော့မှပါဝင်လာအောင်ဖိတ်ကြားနိုင်မယ်လို့ TN ကတော့မျှော်လင့်နေပါတယ်ရှင်ကျွန်မဆုမမ
မဆုမုံကပြောပြပေးသွားတာပါတော်ရရှင်တို့အခုကြားနေရတာကတော့ VOA American တန်ဖြစ်ပါတယ် VOA ကအခုထုတ်လင်းပေးနေတဲ့အစီအစဉ်ကို burmese.voanews.com internet ဆာမျက်နှာမှာလဲကျွန်တော်တို့ထုတ်လင်းနေတဲ့ပြိုင်နက်တမှာပဲဖန်ယူနားဆင်နေပါတယ်အခုတခါမှာတော့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာအကြောင်းတွေကိုမူရင်းအပေါ်မှာပြတင်ပြပေးခြင်းပါတယ်ကျွန်တော်အောင်မြတ်သူကတင်ပြတာပါတယ်မြန်မာစစ်တပ်ရင်ကုန်မှာနောက်တစ်ခွက်ရွှေ့ဖို့ကြိုးစားလာနေတဲ့ရုရှားဆိုတဲ့ခေါင်းစဉ်နဲ့ဒီ AWD သတင်းအွန်လိုင်းမှာဖော်ပြထားတဲ့ပါတီလစ်နာရဲ့ဆောင်းပါးကိုတင်ပြပေးကြပါမယ်။ပြီးခဲ့တဲ့မတ်လ29ရက်ကနေပြည်တော်မှာပြုလုပ်ခဲ့တဲ့တက်မရော်နေအခမ်းအနားကိုရုရှားလက်ထောက်ကာကွယ်ဝင်ကြီးအလက်ဇန်နာဗက်စလီဗစ်ချ်ဖော်မင်ကဝတ်စုံပြင်းနဲ့တက်ရောက်ခဲ့တာကိုနိုင်ငံတကာလေ့လာသူတွေကတအံ့တော်ဖြစ်ကြရတယ်လို့ဆိုပါရယ်။တရုတ်ကအိန္ဒိယသမုဒ္ဒရာထွက်ပေါက်လို့မြန်မာနဲ့ပတ်သက်ပြီးအရေးပါတဲ့မဟာဗျူဟာအကျိုးစီးပွားတွေရှိနေချိန်မှာအဝေးမှရှိတဲ့ရုရှားအနေနဲ့မြန်မာမှာပတ်စံလက်ရှာတာဟာပိုပြီးတော့စိုးရိမ်စရာရှိတယ်လို့យေတာရပါရယ်။ပြီးခဲ့တဲ့ဆယ်စုနှစ်တွေမှာလည်းရုရှားကမြန်မာကိုတိုက်လေရင်နဲ့တိုက်ခိုက်ရေးရဟတ်ယာဉ်တွေကိုရောင်းချခဲ့ပါတယ်။ဒါအပြင်လက်နက်ကြီးတွေ rocket launcher တွေကိုလည်းမြန်မာကိုရောင်းချခဲ့ပြီးရုရှားလုံတင့်ကားတွေနဲ့လူစီးတန်ကြပ်ကားယာဉ်တွေကိုတော့ Ukraine ကတဆင့်ရရှိခဲ့တယ်လို့စောင်းမမှရေးသားထားပါတယ်။မြန်မာစစ်သားနဲ့ပညာရှင်9000လောက်ဟာလည်း1990ပြည့်လွန်နှစ်တွေကတည်းကစလို့ရုရှားမှာတွားရောက်လေ့ကျင့်သင်ကြားခဲ့ပြီးမြန်မာရုရှားမှာအများဆုံးတွားရောက်လေ့လာတဲ့အရှိတောင်အရှာနိုင်ငံတစ်ခုလို့ဆိုပါတယ်။ရုရှားကမြန်မာအရေးပါဝင်လာတာဟာပစံရှာဖို့တသက်ဆိုပြီးတော့ပြောလို့မရဘူးလို့ဆောင်းမကဆိုပါတယ်။ရခင်ဆိုပြည့်ပြည်တော်စုခစ်ကလေးကအဓိကရန်သူအနေနဲ့အမေရိကန်ပြင်တရုတ်ပါရှိခဲ့တယ်လို့လည်းយေတာရပါတယ်။1991ဆိုပြည့်ယူနီယံပြိုကွဲသွားပြီးနောက်ပိုင်းမှာရုရှားကသူ့ရဲ့ရခင်ဂုံတိတ်ခါကိုပြန်လည်ထိန်းသိမ်းဖို့လိုအပ်လာတာမှုအင်ဒိုပစိဖိတ်ဒေသမှာလည်းအမေရိကန်တရုတ်တို့နဲ့အပြိုင်မဟာမိတ်တွေကိုရှာဖွေလာတယ်လို့យေတာရပါတယ်။ရုရှားအနေနဲ့ဒေသတွင်းကိစ္စရပ်တွေကိုဝန်ဆန့်ဖို့မြန်မာဟာအလွန်စိတ်အားတက်တဲ့မိတ်ဖက်သစ်ဖြစ်လာတယ်လို့ဆောင်းမကထောက်ပြထားပါတယ်။ ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရလည်းရုရှားခီးစဉ်တော်တော်များများရှိခဲ့ပြီး2013မှာစတင်ခဲ့တဲ့သူ့ရဲ့ပထမဆုံးမော်စကိုခီးစဉ်ကိုတော့ရုရှားကာကွယ်ရေးဝန်ကြီးစာဂျီရှောက်ကျူးကဖိတ်ကြားခဲ့တာပါ။နိုင်ငံစည်းရေးပူးပေါင်းဆောင်ရွက်မှုစာချုပ်ကို2016မှာလက်မှတ်ရေးထိုးခဲ့ပြီး2018မှာတော့ရုရှားကာကွယ်ရေးဝန်ကြီးရှောက်ကျူးကိုယ်တိုင်မြန်မာပြည်ကိုလာရောက်လည်ပတ်ခဲ့ပါတယ်။ရုရှားကမိဖက်အနေနဲ့ရှိနေပြီးလက်နက်ကိုင်တပ်ဖွဲ့တွေတိုက်ပွဲအတွက်အစင်းသင့်ဖြစ်ရေးကိုရှေ့တိုးဆောင်ရွက်သွားမယ်လို့သူရဲ့ခီးစဉ်တွင်ပြောကြားခဲ့တာကိုလည်းဆောင်းပါးမှာကိုးကားဖော်ပြထားပါဗျ။ရုရှားလက်ထောက်ကာကွယ်ရေးဝန်ကြီးကတပ်မတော်နေအခမ်းအနားကိုလာတက်တာမို့ရုရှားပေါ်မြန်မာလူထုရဲ့ဒေါသပုံမနှက်ရှမ်းလာတယ်လို့ဆိုပါရယ်။ပဋိပက္ခဖြစ်နေတဲ့မြန်မာနိုင်ငံအတွက်ရုရှားနဲ့အနာဂတ်ပူးပေါင်းဆောင်ရွက်မှုဟာဘာဆိုလဲဆိုတာကိုယခုချိန်မှာရှင်းရှင်းလင်းလင်းဖြစ်လာပြီလို့ဆောင်းပါးကဆိုပါရယ်။အပြည့်စုံတော့ www.arwadi.com မှာဖတ်ရှုနိုင်ကြပါရယ်ခင်ဗျာ။
VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလွန်အားဖြင့်နဲ့ VOA ပရိသတ်တွေစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။ VOA မြန်မာပင်မစာမျက်နှာကသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ခေါင်းစဉ်နဲ့နေ့စဉ်အီးမေးလ်သတင်းလွန်အားဆိုတဲ့စာသားလေးတွေတော့အဲ့ကနေပြီးအီးမေးလ်သတင်းလွန်ကိုတောင်းယူနိုင်ပါတယ်။နောက်တနေ့ကတော့ VOA မြန်မာအီးမေးလ်လိပ်စာ burmese@voanews.com စီကိုဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြီးတော့ကိုအီးမေးလ်လိပ်စာကိုရေးပို့လိုက်ပါ။အီးမေးလ်လိပ်စာကိုတိကျမှတ်အောင်ရေးပေးလိုက်ဖို့တော့မမေ့ပါနဲ့နော်။နေ့စဉ်တနေ့နှစ်ကြိမ်ပို့ပေးတဲ့အီးမေးလ်သတင်းလွန်ကသတင်းကောင်းစဉ်တွေနဲ့သတင်းအချင်းချုပ်တစုတစီတွေရရှိသိရှိနိုင်အောင်လို့စီစဉ်ပေးထားတာပါ။ VOA ပရိသတ်တွေအတွက်သတင်းတွေကိုကျမတို့ရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါတယ်ရှင်။
VOA American တန်ကဗုဒ္ဓဦးနဲ့မနက်ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာဖြစ်ပါတယ်။အရင်ဆုံးကိုသိန်းထက်ဦးရဲ့ American နိုင်ငံရေးအစီအစဉ်ကိုကြားကြမှာဖြစ်ပါတယ်။ American ပြည်တော်စုမှာလမ်းတွေတရားတွေနဲ့တခြားအခြေခံအဆောက်အုံတွေအသစ်ဆောက်လုပ်ဖို့နဲ့မွမ်းမံဖို့ဒေါ်လာ1 trillion သုံးဆွဲမလို့သမ္မတဘိုင်ဒန်ကကြေညာထားပါတယ်။ဒါပေမဲ့ဥပဒေအဖြစ်အတည်ပြုရေးလွှတ်တော်မှာအတားအဆီးတွေကြုံတွေ့ရနိုင်တဲ့အကြောင်းMichelle Queen ရဲ့တင်လာကိုဒီတစ်ပတ် American နိုင်ငံရေးစီစဉ်မှာကိုသိန်းထိုက်ဦးကတင်ပြပေးတာပါပဲ
။ဒီဘုံရအားဖြင့်ခြေခံဆောက်အုံတွေပြင်ဆင်ဖို့ဆိုတဲ့စီစဉ်ကိုသမ္မတဂျိုးဘိုင်ဒန်ကဥပဒေကျမ်းမှာဆိုပြထားပါတယ်။ဒီစီစဉ်ကလမ်းတွေတံတားတွေပြင်ဆင်ဖို့အတွက်ဒီမို့ပဲညံနှုံးမြင့် Broadband Internet ဆက်သွယ်ရေးတွေတက်ဆင်ဖို့ရှားသူတို့ဖောက်ပြန်ပြောင်းလဲမှုတွေညှော်နေတော့အောင်ဒီပညာတွေအသုံးပြုရေးကိစ္စတွေပါဝင်ပါတယ်အမေရိကန်သံယူပို့ဆောင်ရေးဝန်ကြီးပစ်ဘူဒီဂျေက ABC ရုပ်သံကိုခုလိုပြောပါတယ
် In my view this is a once in a lifetime moment I don't think in the next 50 years
ကျွန်တော်အမြင်ကတော့ဒါကတသက်မှာတစ်ခါပဲကြုံရတဲ့ကိစ္စမျိုးပါနောက်နှစ်90မှာလဲဒါမျိုးကျွန်တော်တို့ပါတီနှစ်ရက်စလုံးအကျိုးအတွက်အတူတကွလိုအပ်ချက်နဲ့ထပ်တူကြနေတာမျိုးပြန်တွေ့ရမှာမဟုတ်ပါဘူးအချိန်မဆိုင်တော့ပဲမဖြစ်မနေလုပ်မယ်ဆိုတဲ့စိတ်ဓာတ်နဲ့တမရကပံပိုးပေးထားပါတယ်အခြေခံအဆောက်အုံတွေပြင်ဆင်ဆောက်လုပ်တာတွေမဟုတ်ပါဘူးတခြားအလုပ်ကိုင်တွေလည်းဖန်တီးပေးဖို့အတွက်ပ
ါတမရဂျိုးဘိုင်ဒန်ဆိုပြချက်ဥပဒေချမ်းထဲမှာတိုင်းပြည်မှာဖန်လုံရင်တန်းငွေလျှော့ချရေးတန့်ရှင်းတဲ့စွမ်းရင်ထုတ်လို့ရေးအတွက်စီစဉ်နေပါဝင်တယ်လို့တက်ကြီးစောင့်ရှောက်ရေးလို့လုပ်ငန်းတွေကိုပညာရှင်အဆင့်တိုးမြင့်ရေးတွေပါဝင်ပါတယ် Republican ခေါင်းဆောင်တွေဘက်ကတော့ဆိုပြချက်ကအကုန်ကြတိတ်များလွန်းတယ်လို့ဝေဖန်ပါတယ်သမ္မတဂျိုးဘိုင်ဒန်ရဲ့ဆိုပြချက်တွေထဲမှာ2030ခုနှစ်မတိုင်ခင်လျှက်စစ်ကားအာသွင်းတဲ့နေရာတိုင်းပြည်တော်မှာ၅သိန်းရှိရမယ်ဆိုတဲ့ကြီးမားချက်မျိုးတွေလည်းထားပါတယ် Republican ထက်လွတ်တော်အမရိုက်ဘလန့်ကတကယ်တမ်းအခြေခံဆောက်အုံဆိုတဲ့ကိစ္စကမိဂမတ်တာပဲပါဝင်နေဆိုပြီး ABC ရုပ်သံကနေခုလိုဝေဖန်ပါတယ
် When people think about infrastructure they're thinking about roads bridges ports and airports
လူတွေကအခြေခံဆောက်အုံလို့ပြောလိုက်ရင်လမ်းတွေတရားတွေစိတ်ကမ်းတွေလေစိတ်တွေဒါတွေပဲတွေးကြတာပါတကယ်တမ်းကျတော့အခြေခံအဆောက်အုံဆိုတဲ့သူတို့ရဲ့ဥပဒေထဲမှာအစိပ်ပိုင်းအသေးလေးတစ်ခုအနေနဲ့သာပါဝင်တာပ
ါဒီဥပဒေကြမ်းအရစူပြချက်တွေကိုအကောင့်ထဲပေါ်တဲ့အခါကုန်ကြစိတ်ဘယ်သူကပေးမလဲဆိုတာကလည်းမေးစရာကိစ္စတစ်ခုဖြစ်ပါတယ်ကော်ပိုရေးရှင်းကြီးတွေစီကခွန်နေဒုက္ခဖို့စူပြထားပြီး Republican ခေါင်းဆောင်တွေကတောက်ကန့်ကွက်နေပါတယ်ဥပဒေကြမ်းကိုအခုအောက်လွှတ်တော်ကဆုံးဖြတ်ဖို့ရှိပြီးလာမယ့်လတွေအတွင်းသမ္မတဂျိုးဘိုက်တန်က ဥပဒေဖြစ်လက်မှတ်ရေးထိုးနိုင်မယ်လို့ဒီမိုကရက်ပါတီဘက်ကပြောလင့်ထားတာပါဒီမိုကရက်ပါတီအတွင်းဘလောက်ညီညွတ်မှုရှိမလဲဆိုတာကိုဒီဥပဒေချမ်းကစမ်းသပ်ပါလိမ့်မယ်တစ်ဖက်50စီအညီအမျှကွဲနေတဲ့ထဲလွတ်တော်အတွင်းမှာဒီမိုကရက်အမတ်အားလုံးရဲ့ထောက်ခံမှုရဖို့တော့သမ္မတဂျိုးဘိုက်ဒန်အနေနဲ့လိုအပ်နေကြောင်းပါခင်ဗျာကျွန်တော်သိခဲ့ပြီပါ
ကိုတင်းဟူဟာတင်ဆက်ပေးသွားတာပါခုတော့ကိုကျော်ကျော်သိန်းရဲ့အင်္ဂါညဇကဝိုင်းအစီအစဉ်ဖြစ်ပါတယ်ဆေးရနာသိန်းစန့်ကျင်မှုကိုစန့်ကျင်ကဆေးရနာသိန်းမှုကိုစန့်ကျင်ကက်ွက်ပြီးဒီမိုကရေစီတောင်းဆိုကြတဲ့နိုင်ငံတော်ဝန်ဆန္ဒပြပွဲတွေကိုစစ်တပ်နဲ့ရဲကအကြမ်းဖက်ပစ်ကတ်ဖြိုခွင်းတဲ့ကြားမှာပဲခုချိန်ဒီအခိုင်အမာကန့်ကွက်ဆန္ဒပြနေတဲ့ထဲမှာမုံရွာမြို့လည်းအပါအဝင်ဖြစ်ပါတယ်မုံရွာဆန္ဒပြပွဲတွေအခုလောက်စုစည်းအားကောင်ဆဲရှိနေပါလေအခုလောက်နှိမ်နင်းခံနေရတဲ့ကြားတွေကသူတို့တွေရဲ့အတွေးမြင်ထဲမှာချင်းရောင်ဝိုးရွားမျောလင်းချက်အမှားတွေနဲ့ဆက်ပြီးတော့လမ်းမော်ထွက်ဆန္ဒပြနေကြပါလားသူတို့ရဲ့စန့်ကျင်ကန့်ကွက်တောင်းဆိုပွဲတွေကမနှက်ပြန့်တဲ့ဘက်ကပြီးသွားလိမ့်မယ်လို့မျောလင်းယူဆပြီးတော့ဆန္ဒပြနေကြပါလားဒီမေကုန်းတဲ့ပေါ်မှာမုံရွာမျိုးဆန္ဒပြပွဲတွေမှာကိုယ်တိုင်တောက်လျှောက်ပါဝင်လာသူတူရဲ့အဖြေတွေကိုကြားကြမှာဖြစ်ပါတယ်လုံကြုံရေးရအမိမဖော်နိုင်တဲ့မုံရွာဆန္ဒပြလို့ရှာသူတူကိုကိုကျော်ကျော်သိန်းကဆက်သွယ်မေးမြန်းထားပါတယ်ခင်ဗျာ
ကျွန်တော်တို့တွေ့ရတာဒီမုံရွာကဆန္ဒပြပွဲတွေကနေစဉ်လို့ပေါ့နော်လူအမျိုးအစားအစုံလင်ပါတယ်နောက်စူးစီးမှုအားကောင်းတာတွေ့ရပါတယ်မုံရွာကဆန္ဒပြပွဲတွေဘာကြောင့်အဲ့ဒီလောက်အထိစူးစီးမှုအားကောင်းတာလဲခင်ဗျအ
ဓိကကတော့ကျွန်တော်တို့ဒီမှာဆက်ပြီးတော့ဒီဆန္ဒထုတ်ပေါ်မှုစကြတဲ့ကဒိဗိတ်ကော်မတီစတင်ဖွဲ့စည်းတယ်ဒိဗိတ်ကော်မတီမှာကအဖွဲ့အစည်းပေါင်းစုံပါတယ်အဲကျောင်းသားတမကကြီးနောက်မျိုးသားဒီမိုကရေစီဖွဲ့ချုပ်လို့နောက်88မြန်မာနိုင်ငံပေါ်နေလူဖွဲ့စည်းတော့နိုင်ငံရေးကျင်းသားဟောင်းအဖွဲ့လူအားမျိုးတွေအကုန်လုံးလူလူလူလန်ကအသီးသီးပါတယ်ခင်ဗျဒါကတစ်ချက်ပေါ့လေဒါကတစ်ချက်ဖွဲ့စည်းပေါင်းစုံရဲ့ဇူလာအထုတ်မှုနဲ့နောက်တစ်ခုကဒီမောဟာလူတို့ရဲ့ငိုကြတကြွမှုအဲ့နှစ်ချက်တောင်ဆိုကျွန်တော်တို့ယူဆပါတယ်အဲ့နှစ်ချက်နဲ့ဒီအခုချိန်ဒီလိုပဲဆူဆူပြည်တည်သွားနေရပါခင
်ဗျဟုတ်ကဲ့နောက်ပြီးတော့ဒီကျမဖက်အာနာပီစတန်နဲ့လှုပ်ရှားမှု CDM လို့ခေါ်ကြတာပေါ့နော် CDM လှုပ်ရှားမှုအနေနဲ့ရောမုံရွာမှာဘယ်လိုအခြေအနေရှိပါလဲခင်ဗျဟု
တ်ကဲ့ CDM လှုပ်ရှားမှုအနေနဲ့တော့အခုချိန်ထိဝန်ထမ်းတော်တော်များများကဒီ CDM လှုပ်ရှားမှုကိုချိုးဖောက်ပြီးတော့ပြန်လည်ဝင်ရောက်သွားခြင်းမရှိဘဲနဲ့အကုန်လုံးကတောက်ခံပြီးတော့ရပ်ခံပေးထားတာရှိပါတယ်နောက် CDM supporting အဖွဲ့တွေကလည်းတက်နိုင်တယ်လို့အကုန်လုံးနေစရာစားစရာစဒီဝန်ထမ်းတွေရဲ့ကတ်ခဲတွေကိုအားလုံးဝိုင်းဝန်းပြီးတော့ကုညီနေတဲ့အတွက် CDM လှုပ်ရှားမှုကလည်းလောလောဆယ်အထိတော့အားကောင်းနေတာအားကောင်းနေပါတယ်ခင်ဗျဟုတ
်ဟုတ်ကဲ့ဆိုတော့ဒီဖျိုခွဲတာတွေပြစ်ခတ်တာတွေဖမ်းဆီးတာတွေဒဏ်ရာရတာတွေကြာဆုံးတာတွေလည်းပဲကျွန်တော်တို့သတင်းတွေမှာဆိုရှယ်မီဒီယာဗီဒီယိုတွေမှာကျွန်တော်တို့တွေ့ရပါတယ်ဆိုတော့အခုတိထားသလောက်ချိန်ထိဆိုရင်ဟလာမိုးရမှာအကြအစိုးအထီးအခိုက်ဘယ်လောက်ရှိပါပြီလဲခင်ဗ
ျလောလောဆယ်အထိတော့ကျွန်တော်တို့ကြာဆုံးကတော့15ဦးအနည်းဆုံး15ဦးလောက်ရှိနေပါပြီပုံမှန်ပါတော့အဲကျန်တဲ့ထိခိုက်ဒဏ်ရာရတဲ့သူတွေကတော့ဒီလောက်30ခန့်တော့ရှိနေပါပြီအနည်းဆုံးတော့
ဟုတ်ကဲ့
ထိခိုက်ရတဲ့လူတွေအစီအတွက်ကတော့ကျွန်တော်တို့တိတလောက်တော့အယောက်80နီးပါးလောက်ရှိပါတယ
်ဟုတ်ကဲ့ဆိုတော့ဒီตัวနေတဲ့ဇနပြပွဲနောက်တခြားကျွန်တော်တို့ညာတပိတ်နောက် CDM လှူရှာမှုစသည်အားဖြင့်ပေါ့လေဒီလှူရှာမှုပုံစံအတီးဒီအပေါ်မှာကိုယ်တိုင်မပါဝင်နိုင်ပေမဲ့ဘေးကနေပြီးတော့ကျန်တဲ့လူလူရဲ့အားပေးထောက်ခံမှုကရောအားကောင်းပါရဲ့လားလူလူကရောစိုးရင်စိတ်နဲ့ဟလာတွန့်ဆုတ်ကြပါသလားဒါမှမဟုတ်အားပေးထောက်ခံမှုရှိပါရဲ့လားခင်ဗျာ
ညာစုကတော့တပိတ်စစ်ကြောင်းထွက်လာတယ်နောက်အမစီဒီအန်လှူရှာမှုမှာပါဝင်တဲ့ဝန်ထမ်းတွေနောက်ဒီ defense team တို့လုပ်ငန်းတွေကိုအများစုကတော့အကုန်လုံးအကာအကွယ်ပေးတယ်ထောက်ပံ့ပေးနေတုံးပဲရက်ကွက်အများစုပေါ့နော်အဲတချို့ကတော့ရှိမှာပေါ့လေတချို့ကတော့ဥမာအဲလမ်းတွေဖယ်ခိုင်းတဲ့ဒီ38ဒီကာထားတဲ့ဟာမျိုးတွေကိုဝင်ပြီးတော့ရှင်းပြရမျိုးတို့ကတော့ဒါကတော့လူအနည်းစုလောက်ပါလူအနည်းစုကတော့ဒီလိုမျိုးပဲရှိပါတယ်ကျန်တဲ့လူအများစုကတော့တပိတ်ဖြစ်ကြောင်းထွက်လာတာနဲ့ဟိုကိုယ်တိုင်မပါဝင်နိုင်ရင်တောင်မှစီတံမှုဝေပေးတာမျိုးနောက်ပိတ်စစ်ကြောင်းရဲ့နေရာကိုလိုက်စုံစမ်းပြီးတော့ခမင်းတို့လိုက်ဝေပေးတာမျိုးနောက်ဒီရက်ွက်ထဲမှာဒီတပိတ်က ကောင်းဆောင်နေတို့နောက်ကျောင်းသားတမကအဖွဲ့ဝင်တွေနောက် CDN လှူရှားနေတဲ့ဝန်ထမ်းတွေ defense team ကလူတွေရက်ွက်ထဲမှာရောက်တာတာနဲ့အကုန်လုံးကဝိုင်းဝန်းပြီးတော့ကာကွယ်ပေးကြတယ်ထောက်ပံ့ပေးနေတော့ပါပဲခင်ဗ
ျဟုတ်ကဲ့ခင်ဗျအခုဆိုရင်ဒီပြည်တော်စုလွတ်တော်ကူစားပြုကော်မတီဆိုတာရှိပေါ့နော်ဒီနောက်ဆုံးတော့ကိုစားပြုကော်မတီရဲ့လှူရှားမှုတွေကိုလည်းမုံရွာဆန္ဒပြလူနေနဲ့မျက်ချင်မပြတ်ဘူးလို့ကျွန်တော်အဲ့လိုနားလဲပါတယ်ဆိုတော့ CRPH ရဲ့လက်ရှိအခြေအနေလှူဆောင်မှုတွေနဲ့ပတ်သက်လို့ရောမုံရွာလူနေနဲ့အားရကျင်နေပါရလား
ဟုတ်ကဲ့ဟိုကျွန်တော်တို့ဒီ CRPH ရဲ့နိုင်ငံရေးလှူဆောင်မှုကိုတော့အားရကျင်နေပါတယ်ခင်ဗျဟုတ်အားရကျင်နေပါတယ်ဒီကပို့ပြီးတော့တချို့အလုပ်တွေကိုလည်းဆန်ဆန်လုပ်ဖို့တော့လုပ်မယ်လို့တော့ကျွန်တော်တို့ထင်ပါတယ်ခင
်ဗျဟုတ်ကဲ့ဒီထက်ပို့ပြီးတော့ဆိုတာမှာဘယ်လိုအလုပ်တွေလို့များခွဲခြားပြီးတော့ပြောချင်တာမျိုးရှိပါလားခင်ဗ
ျဟုတ်ဥပမာပြည်သူ့အုပ်ချုပ်ရေးအဖွဲ့လိုဟာမျိုးတွေကိုဒီထက်ပိုပြီးတော့ဟိုဖွဲ့စည်းတာတော့ဖွဲ့စည်းတာပေါ့လေဒါပေမဲ့ဒီရန်နရားတွေကိုဒီထက်ပိုပြီးတော့နည်းနည်းဆန်းဆန်းတိဆောက်တာမျိုးပေါ့ဒီကောင်တီကဒီရန်နရားကိုအုပ်ချုပ်ရေးရန်နရားကိုရက်ပြီးအဆင့်ထိမတိဆောက်နိုင်သေးခင်ကာလမှာ CRPH အနေနဲ့ဒီအုပ်ချုပ်ရေးရန်နရားကိုနည်းနည်းတိဆောက်တာမျိုးနောက်ကာကွယ်ရေးတပ်ဖွဲ့လိုဟာမျိုးတွေကိုနည်းနည်းဖွဲ့စည်းပေးတာမျိုးသားမျိုးတွေကတော့ငြင်းငြင်းလုတ်တင်နေလို့ကျွန်တော်တို့အနေနဲ့ယူဆပါတယ်ခင
်ဗျ။ဟုတ်ကဲ့ဆိုတော့ဒီလိုမျိုးကိုယ့်ဘက်ကနေပြီးတော့အရှိန်ဟုန်မြင့်ပြီးလုတ်တာနဲ့များတစ်ခါကစစ်ကောက်စီဘက်ကလည်းပဲလာအကြမ်းဖက်နေနှင်းဖြိုခွဲတာကဦးပြင်းထန်လာမယ်လို့အကြမ်းပြင်းအားဖြင့်ယူဆလို့ရပါတယ်ဆိုတော့မုံရွာအနေနဲ့တစ်ခါကဒီထက်ပိုပြီးတော့ပြင်းပြင်းထန်ထန်ဖြိုခွဲလာမယ်ဆိုရင်ရောဆက်ပြီးတောက်ခံနိုင်အောင်ပါလားခင်ဗျ
။ကျွန်တော်တို့အစွမ်းအစုံဆုံးထိအစွမ်းကုန်ထိကျွန်တော်တို့တောက်ခံသွားမှာပါ။နေ့စဉ်ရဲမပြတ်လေကျွန်တော်တို့ဒီတပိတ်စစ်ကြောင်းတွေရက်ွက်တပိတ်တွေကနေ့စဉ်ရက်မပြတ်ဆက်လက်ပြီးတော့ခြေပြက်နေတော့မှာပဲကျွန်တော်တို့ဆက်ပြီးတော့ရအောင်တောက်ခံသွားမှာပါခင
်ဗျဟုတ်ကဲ့နောက်ခုနောက်တော့ကျွန်တော်တို့ CIA base အကြောင်းပြောရနေနောက်တစ်ခုပေါ့နော်အခုဆိုရင်ဒီ Federal Army ဆိုပြီးတော့ပြောကြဆိုကြမျှော်လင့်ကြတာရှိပါတယ်ဒီဟာကတကယ်တမ်းလက်တွေ့ကြတယ်လို့ပြောလို့ရပါမလားခင်ဗျဥပမာကျွန်တော်တို့ဆိုစီပါက Federal ဆိုတဲ့ပုံသဏ္ဍာန်တော့မရှိဘဲနဲ့ဟလာ Federal Army ဆိုတာမျိုးပေါ်လာဘူးဆိုတာလက်တွေ့ကြတယ်လို့ပြောလို့ရပါရဲ့လားခင်ဗျ
အဲ့ဒါကတော့ CRPH နဲ့ဒီတိုင်းမှာဖွဲ့စည်းနေတဲ့ဆွေးနွေးညီနိုင်တဲ့အပေါ်မှာမူတည်ရလို့ကျွန်တော်တို့ကတော့ယူဆပါတယ်။အဲတိုင်းမှာဖွဲ့စည်းတွေကို CRPH နေနဲ့အတုံးချတာမျိုးနောက်ဒီအတုံးချတာမျိုးပေါ့အတုံးချတာမျိုးမလုပ်သေးနဲ့ဒီတိုင်းသားတွေဘက်ကအမခန့်ချက်အပြိအဝရှိတဲ့ပြည်ရင်ပဲဖြစ်ဖြစ်အခုထွက်ပေါ်လာမျိုးတွေပြည်ရင်ပဲဖြစ်ဖြစ်သဘောတူညီမှုတစုံတရာပဲရပြီဆိုရင်တော့ဒီ Federal Army ကမျှော်လင့်လို့ရမယ်လို့ကျွန်တော်တို့အနေနဲ့ယူဆပါတယ်။မဟုတ်ရင်တော့ဒီပုံစံအတိုင်းနဲ့ဆက်သွားနေမယ်ဆိုရင်တော့အရင်ကျွန်တော်တို့ဒီ NCGUV လိုပုံစံမျိုးပဲဖြစ်သွားလိမ့်မှာပေါ့ကျွန်တော်တို့စိုးရိမ်ပါတယ်။ CRPH အနေနဲ့တော့ဒီတိုင်းသားတွေအပေါ်မှာတတုံတရာအာမခံချက်အပြည့်ပြည့်ဝဝဂရိကူအပြည့်ပြည့်ဝဝပေးဖို့ဒီဟာပေးပြီးမှကျွန်တော်တို့ Federal Army ကိုမျှော်လင့်လို့ရမယ်လို့ကျွန်တော်တို့ယူဆပါတယ်ခင
်ဗျ။ Okay.တိုင်းသားဖွဲ့ရစလို့ဒီတိုင်းသားလက်နက်အဖွဲ့စီတွေကလည်းပဲကြီးညာချက်တွေတီးတီးထုတ်ပြန်ကြတာရှိပါတယ်အခုချိန်ထိတော့ကျွန်တော်တို့တွေ့ရသလောက်ဟလာဒီစစ်ကောင်စီကိုဂျမ်းဖက်တာတွေချက်ပူဖန်းနာစီတဲ့ချက်ပူဖန်းနာလို့ပြောစာရည်ရည်တောင်းဆိုတာတွေကျွန်တော်တို့တွေ့ရပါတယ်တိုင်းသားလက်နက်အဖွဲ့စီတွေရဲ့အခုချိန်ထိရည်တည်ချက်လှုပ်ဆောင်ချက်တွေနဲ့ပတ်သက်လို့ရောအားရကျင်နေမှုရှိပါသလားဒါမှမဟုတ်ဒီထက်ပိုပြီးတော့များဘာများလှုပ်စေချင်ပါသလဲခင်ဗျာ
ဒီတိုင်းသားအဖွဲ့စီတွေပေါ်မှာတော့တစုံတရာအားရကျင်နေမှုရှိပါတယ်အဲသူတို့ဒီဒီသာအခြေအနေအဖွဲ့အစည်းအခြေအနေနဲ့မူတည်ပြီးတော့သူတို့လည်းကိုက်ညီနိုင်အောင်တက်နိုင်တယ်လို့ဆန်းဆောင်ကြိုးစားနေတာဒီထက်ပိုပြီးတော့တိုင်းသားအဖွဲ့အနေနဲ့ရော CRPH အနေနဲ့ရောသူလက်တွဲညီညီနဲ့လှုပ်ဆောင်နိုင်မှုကျွန်တော်တို့ပိုပြီးတော့ပြောနေပါတယ်ခင
်ဗျ။ဟောနိုင်ငံတကာကလည်းပဲအခုဆိုရင်နေ့စဉ်လို့ပါပဲတနည်းမှုတနည်းတနိုင်ငံမှုတနိုင်ငံကနေပြီးတော့မြန်မာပြည်နဲ့ပတ်သက်ပြီးတော့နေ့စဉ်လို့ပြောဆိုနေတာရှိပါတယ်ဖိအားပေးတာရှိပါတယ်တောင်းဆိုတာရှိပါတယ်စုံပြစ်ချက်တွေချတာရှိပါတယ်ဒီထက်အပြင်တော့လက်တွေ့ကြတဲ့လှုပ်ဆောင်မှုတော့မရှိသေးဘူးပေါ့နော်လက်တွေ့ကြလှုပ်ဆောင်မှုတော့မရှိသေးဘူးပေါ့ဆိုတော့လက်ရှိနိုင်ငံတကာယက်တည်မှုအနေအထားကိုရောပယ်လူများမြင်မိပါလဲခင်ဗျာ
ကျွန်တော်တို့လက်ရှိနိုင်ငံတကာကတော့သုံးတရာပေါ့လေဟိုဖိအားပေးတာမျိုးတော့ပဲလုံဆောင်နိုင်တယ်လို့ကျွန်တော်တို့ယူဆတယ်။အဓိကကျွန်တော်တို့တကယ်တမ်းဒီဆွေအနာကျင်စနစ်ကိုတိုက်ရမှာကကိုပြည်တွင်းကတရားစုတွေဖြစ်တယ်လို့ကျွန်တော်တို့ယူဆပါတယ်ခင်ဗျ။အဲ့တော့ကျွန်တော်တို့ကတော့ဒီနိုင်ငံတကာပေါ်မှာအများကြီးအရန်ကြီးတော့ညှော်လင့်မထားပါဘူ
း။ဟုတ်ကဲ့။ရန်ကြီးညှော်လင့်မထားဘူးဆိုတော့အခုအများပြောနေကြသလိုပေါ့နော်ညှော်လင့်ကြတာတောင်းဆိုကြတဲ့အထက်မှာဒီ Rights to Protect R2P ဆိုတာပါပါတယ်။ဆိုတော့ဒီ R2B ဆိုတာအင်မတန်ဆက်ဆက်ပါပါပ ဖြစ်တော့ဖြစ်ခဲ့ကိစ္စမျိုးလို့ကျွန်တော်လည်းအဲ့လိုနားလဲပါတယ်ဆိုတော့ဒါနဲ့ပတ်သက်လို့ရောမျောလင့်ချက်ရှိပါသလားခင်ဗျကျွန
်တော်အများကြီးမျောလင့်မထားပါဘူးခင်ဗျအများကြီးမျောလင့်မထားပါဘူးဟုတ်ကျွန်တော်တို့စဉ်းစားချက်ထဲမှာအာဒူပီဇာဒီဖြစ်စေမလာဒီဖြစ်စေစစ်အာဏာရှင်စနစ်ကိုကျွန်တော်တို့ဒီအမောင်းကနဲ့ဒီပြည်တွင်းအင်အားစုတွေဒီဘက်မှာရှိတဲ့ရပ်တည်နေတဲ့အင်အားစုတွေကဝိုင်းဝန်းပြီးတော့စစ်အာဏာရှင်စနစ်ကိုထူဖြတ်ပြရမှာပဲလို့ကျွန်တော်တို့ကယူဆထားတဲ့အတွက်ဒီအတူပြီးပါ냐ကိုကျွန်တော်တို့အဲ့လောက်ကြည့်ရှုအောင်ရောလဲပ
ါဟုတ်ကဲ့ခင်ဗျဆိုတော့ကျွန်တော်တို့အားလုံးသုံးသပ်ပြီးတော့ကြည်ပြီးတော့ပြောမယ်ဆိုရင်ပေါ့နော်ဒီလှုပ်ရှားမှုဒီဘယ်လောက်ကြာနိုင်တယ်ဆိုတော့အကြံပြင်းစိတ်ကူးညှို့မှန်းချက်များရှိပါလားခင်ဗျ
ကျွန်တော်တို့ဟိုဒါကရေးချီတိုက်ပွဲလို့တော့ကျွန်တော်တို့အစိုးရကြီးလည်းယူဆတာပါတယ်အနာရှင်ကလည်းသူ့ရဲ့ခံကတုတ်စည်းမှာသူပြင်းထန်ခုခံကာဝယ်ပါလိမ့်မယ်ကျွန်တော်တို့ဘက်ကလည်းစစ်အာဏာရှင်စနစ်ကိုဖြိုပြက်ဖို့အတွက်အပြင်းထန်ကြိုးစားရမှာပါကျွန်တော်တို့အစိုးရဘက်ကရန်ဒီရန်ကုန်လိုနောက်မန္တလေးလိုနောက်မုံဝါလိုကျန်တဲ့မြို့ကြီးတွေလိုဂျမ်းမာတွေပေါ်မှာလူတင်လေဒီတိဆောက်ပြီးတော့လှုပ်ရှားခဲ့ကြပြီးပြီနောက်ဒီဖြိုခွဲခြင်းကာလတွေပေါ့တော်လန်ကြီးကြားရည်စံကာလတွေဒီကာလတွေမှာကျွန်တော်တို့အများကြီးတွန်းဆန်ခဲ့ကြတယ်ဒါပေမဲ့အခုဟာကတိတ်မကြခင်မှာပဲမှောင်မိုက်တဲ့ကာလကိုကျွန်တော်တို့ဖြတ်တန်းလိုက်မယ်လို့ကျွန်တော်တို့ယူဆတယ်။ဒီကာလကိုတော့ကျွန်တော်တို့အတတ်နိုင်ဆုံးကြံ့ကြံ့ခံပြီးတော့ခုခံကာကွယ်ပြီးတော့ကျွန်တော်တို့ကိုယ့်ကိုယ်ခုခံကာကွယ်ရင်းနဲ့စစ်အာဏာရှင်စနစ်ကိုအမြန်ဆုံးတော့ကျွန်တော်တို့တိုက်ဖြတ်နိုင်လိမ့်မယ်လို့ကျွန်တော်တို့ယူဆပါတယ်။ကာလတမချက်တော့ကျွန်တော်တို့မပြောနိုင်ပါဘူးခင
်ဗျ။ဟုတ်ကဲ့။ဆိုတော့ကျွန်တော်ကောင်းနေမှာဒီအဖြေကိုနားထောင်ရင်းနဲ့ကျွန်တော်ကောင်းနေမှာနောက်ပေါ်လာတဲ့မျိုးကတစ်ခုကလာတခြားဒေသတွေမှာအခုဆိုရင်တချို့တွေအားမလို့အားများနဲ့ပြောတာတွေရှိပါတယ်ငြိမ်သွားတယ်ပေါ့နော်ဥပမာရန်ကုန်ဘက်မှာဆိုရင်နည်းနည်းကျဲသွားတယ်ပါသွားတယ်ငြိမ်သွားတယ်အဲ့လိုပဲတချို့နေရာတွေမှာဆိုလည်းငြိမ်သွားတယ်ဆိုတော့ပြောတာဆိုတာမျိုးတွေကြားရပါတယ်နောက်လက်တွေ့မြင်အားဖြင့်လည်းပဲနည်းနည်းပါသွားတဲ့အနေအထားမျိုးတွေတွေ့ရပါတယ်ဆိုတော့အဲ့ဒီအပေါ်မှာရောစိတ်သက်ရောတာမျိုးဒါမှမဟုတ်ဟိုအားမလို့အားများဖြစ်တာမျိုးခံစားမိပါသလားအဲ့ဒီဒေသတွေအပေါ်မှာရောဘယ်လိုမျိုးများထင်မြင်ရှိပါလဲခင်ဗျ
ကျွန်တော်တို့စိတ်သက်ကြတာအမလို့အားများရမဖြစ်ပါဘူးခင်ဗျ။ဒါကတော့စစ်အာဏာရှင်ကဒီ season 7တီးသုံးပြီးတော့နောက်လက်ပြပုံနေပါပြီ။သုံးပြီးတော့အရန်ကြီးကိုဖိနှိပ်ချိုခွဲတဲ့အချိန်မှာတော့ခဏတာတော့ဒီလိုပဲပါသွားပါလိမ့်မယ်။ဒါပေမဲ့လူလူရဲ့စိတ်ထဲမှာကကျွန်တော်တို့တဦးချင်းတဦးချင်းရဲ့စိတ်ထဲမှာကစစ်အာဏာရှင်စနစ်ဆန့်ကျင်ရေးစစ်အာဏာရှင်စနစ်ချိုးချယ်ရေးဆိုတဲ့စိတ်ရရှိနေတဲ့ဒီကျွန်တော်တို့အားမရစရာမရှိပါဘူး။စိတ်သက်ကြတာမရှိပါဘူးခင်ဗျ
။ဟုတ်ကဲ့အခုလှုပ်ဆောင်နေတဲ့လှူရှားမှုဒေါ်လာရေးလိုပဲပြောပြောပေါ့နော်တကယ်ပဲအောင်မြင်လိမ့်မယ်လို့အခိုင်အမာယုံကြည်ပါသလားခင်ဗျာ
ဟုတ်ကဲ့ကျွန်တော်ယုံကြည်ပါတယ်ခင်ဗျကျွန်တော်ပြည်ပြည်ဝဝယုံကြည်ပါတယ
်ခုလိုဖြေချပေးတာကျေးဇူးအထူးပဲတင်ပါတယ်ဘေးရန်တွေကင်ပါစေခင်ဗျာ
ဟုတ်ကဲ့ပါခင်ဗျကျေးဇူးတင်ပါတယ်ခင်ဗျာ
ကိုကျော်ကျော်သိန်းရဲ့အင်ကာညဇကဝိုင်းအစီအစဉ်ကိုနားဆင်ရင်ခဲ့ရတော့ခင်ဗျာ
American တဲ့ရုပ်သံတဲ့ radio ထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့လိုင်းတိုမီတာတို့အပြင်ကျွန်တော်တို့ VOE မြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ bamis.voenews.com မှာလည်းကြည့်ရှုနိုင်နိုင်ပါတယ်။ဒီကျွန်တော်တို့ရဲ့အင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရရင်တခြားနောက်နီးလန်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ website ဆောင်ကိုရိုက်ထည့်လိုက်တာနဲ့ကျမတို့ view in မြန်မာပိုင်းပင်မစာမျက်နှာကိုရောက်ရှိနိုင်ပါတယ်847-3748.info ဖြစ်ပါတယ်ဒါပြင်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ် view in မြန်မာပိုင်း YouTube လိပ်စာက youtube.com/viewabamischannel ဖြစ်ပါတယ်စလုံးပေါင်းက VOABURMESECHANNEL ဖြစ်ပါတယ် YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Bamis လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ်။ Twitter မှာဆိုရင်တော့ twitter.com/voabamis ဖြစ်ပါတယ်။စလုံးပေါင်းက twitter.com/voabamis ဖြစ်ပါတယ်။အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ဆိုတော့ soundcloud.com/voabamis ဖြစ်ပါတယ်။ VOA American သံရုပ်သံနဲ့ Radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင
်။အခုတော့နိုင်ငံတကာသတင်းအချင်းချုပ်ကိုမတ်သိန်းကြီးတိုက်ကပြောပြပေးပါအောင်ခင်ဗျာ
မြန်မာနိုင်ငံမှာဆ ਿਆ နာသိမ်းမှုစန့်ကျင်ဆန္ဒပြပွဲတွေကိုလုံခြုံရေးတပ်ဖွဲ့တွေကကြီးအစစ်သုံးပစ်ခတ်နှိမ်နင်းနေပေမဲ့လို့လဲနိုင်ငံတော်မှာအင်ကာနေကညီမျိုးစုံနဲ့ဆက်လက်ဆန္ဒပြပါတယ်စစ်တပ်နဲ့ရဲတပ်ဖွဲ့ပူးပေါင်းထားတဲ့လုံခြုံရေးအဖွဲ့တွေကဆန္ဒပြပွဲတွေနောက်ရက်ခွက်တွေအတွင်ပစ်ခတ်မှုတွေကြောင့်ဧပြီလ6ရက်နေ့အထိအရက်သား982ဦးသေဆုံးခဲ့ရပြီးဖြစ်ကြောင်းနိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်း AAPP ကဖော်ပြပါတယ်လက်ရှိဖမ်းဆီးခံထားရသူ2950ဦးရှိနေပြီးဖမ်းဝရံထုတ်ခံထားရသူက463ဦးရှိတယ်လို့လဲ AAPP ရဲ့ EBILA 6ရက်နေ့အစည်းအဝေးကဖော်ပြပါတယ်မြန်မာစစ်တပ်ရဲ့စီးပွားရေးအကျိုးစီးပွားတွေကိုပြစ်မှတ်ထားပြီးဥရောပသမ္မဂ EU ကတပေါင်းတစ်စီးတဲ့ပြစ်ဒဏ်ခံအရေးယူမှုချမှတ်ရေးပြင်ဆင်နေကြောင်းပြင်သစ်နိုင်ငံခြားရေးဝန်ကြီးယွန်းအီဗ်လက်ဒရီယန်ကအင်ကာနီမှာပြောပါတယ်မြန်မာစစ်တပ်နဲ့ဆက်ဆက်နေတဲ့စီးပွားရေးလုပ်ငန်းတွေအပေါ်စီးပွားရေးဒဏ်ခတ်ပိတ်ဆို့မှုကိုဥရောပသမ္မဂအဖွဲ့ဝင်28နိုင်ငံအဆင့်ထိတိုးမြှင့်ဆောင်ရွက်မှာဖြစ်တဲ့အတွက်ဒီဒဏ်ခတ်ပိတ်ဆို့မှုတွေကိုမြင်းမြန်းဆန်းဆန်းကျင့်သုံးနိုင်မယ်လို့ပြင်သစ်နိုင်ငံခြားရေးဝန်ကြီးကပါရီမြို့တော်မှာလွှတ်တော်အမတ်တွေကိုပြောဆိုခဲ့တာဖြစ်ပါတယ်။မြန်မာဆက်နာသိမ်းမှုအရေးနဲ့ပတ်သက်ပြီးတမရော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အပါအဝင်စစ်ဖက်အရက်ဖက်ပုဂ္ဂိုလ်12ဦးကိုပြီးခဲ့တဲ့မတ်လအတွင်းဥရောပသမ္မဂ EU ကတန်ခတ်အရေးယူထားပါတယ်။ဒါ့အပြင်ပြီးခဲ့တဲ့စနေနေ့ကနေပြည်တော်မှာစစ်တပ်ရဲ့အုပ်ချုပ်ရေးကောင်စီကလုပ်တဲ့ဥရောပသမ္မဂအကူအညီများဆိုင်ရာဝန်ကြီးအဆင့်အစည်းအဝေးကိုလည်း EU ကိုယ်စားလှယ်တွေမတက်ရောက်ခဲ့ကြပါဘူး။လက်ရှိနိုင်ငံရေးအခြေအနေအရမြန်မာနိုင်ငံအတွက် EU ကပေးအပ်နေတဲ့ဖွံ့ဖြိုးရေးအကူအညီတွေကိုပြန်လည်သုံးသပ်နေတယ်လို့လည်း EU ရဲ့မြန်မာရုံးကပြောဆိုထားပါတယ်ရှင်။မြန်မာနိုင်ငံမှာဖေဖော်ဝါရီလတရက်နေ့ဆင်အာနာသိမ်းမှုနောက်ပိုင်းစေယုံတွေနဲ့ကျန်းမာရေးဝန်ထမ်းတွေတိုက်ခတ်ခံရမှုအနည်းဆုံး28ကြိမ်ရှိခဲ့ပြီးကျောင်းတွေနဲ့ပညာရေးဝန်ထမ်းတွေအပေါ်တိုက်ခတ်ခံရမှုကအနည်းဆုံး9ခုရှိခဲ့ကြောင်းကုလသမဂ္ဂကအင်ကာနီမှာပြောပါတယ်
. Since the 1st of February, there have been at least 28 attacks against hospitals and health personnel.
စေတနာဝန်ထမ်းကျန်းမာရေးလုပ်သားတွေကိုတိုက်ခိုက်မှုလူနာတင်ရင်တွေကိုတိုက်ခိုက်မှုတွေဟာဆိုရင်လုံခြုံရေးတပ်ဖွဲ့တွေလက်ချက်နဲ့ထိခိုက်ဒဏ်ရာရကြတဲ့အရက်သားတွေကိုအသက်ကယ်အကူအညီပေးနိုင်ရေးအဟံအတာဖြစ်စေတယ်လို့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့ပြောခွင့်ရစတီဗင်ဒူဂျရစ်ကအင်ကာနေသတင်းစာရှင်းလင်းပွဲမှာပြောပါတယ်မြန်မာနိုင်ငံဆ ਿਆ နာသိမ်းမှုနောက်ပိုင်းအကြမ်းဖက်မှုတွေဆက်ဖြစ်နေပြီးနိုင်ငံရဲ့ပညာရေးနဲ့ကျန်းမာရေးစနစ်အပေါ်ထိခိုက်သက်ရောက်မှုတွေဟာအထူးစိုးရိမ်ပွဲဖြစ်ကြောင်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအဖွဲ့ကလည်းပြောဆိုထားပါတယ်။ရခိုင်ပြည်နယ်ကြောက်တော်မြို့နယ်ရွှေပြည်ကျေးရွာမှာစစ်ကြံလက်နက်ပေါက်ကွဲရာကြောင့်ကလေးနှစ်ဦးနဲ့မိခင်ဖြစ်သူစုစုပေါင်း3ဦးသေဆုံးခဲ့ရပြီးကလေးတဦးထိခိုက်ဒဏ်ရာရကြောင်းကုလသမဂ္ဂကလေးတငယ်များရန်ပုံငွေအဖွဲ့ UNICEF ရဲ့မြန်မာဆိုင်ရာရုံးကအင်ကာနီမှာထုတ်ပြန်ပါတယ်။အီရန်နျူကလ িয়ার အရေးဩစထရီးယားနိုင်ငံဗီယန်နာမြို့မှာကနဦးဆွေးနွေးမှုတွေဟာအပြုသဘောဆောင်ချောင်းအမေရိကန်ကပြောပါတယ်။အီရန်နဲ့ကမ္ဘာအင်အားကြီး၅နိုင်ငံကြားရရှိထားတဲ့2015ခုနှစ်နျူကလ িয়ার သဘောတူစာချုပ်မှာအမေရိကန်ပြန်လည်ပါဝင်နိုင်ရေးသမ္မတဂျိုးဘိုင်ဒန်အဆိုရကနီးလန်းရှာတဲ့အနေနဲ့ဆွေးနွေးနေတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာအရွယ်ရောက်သူအလုံးအေဘီလာ19ရက်နေ့ကစလို့ COVID-19 ကာကွယ်ဆေးထိုးခွင့်ရမယ့်အကြောင်းသမ္မတဂျိုးဘိုင်ဒန်ကအင်ကာနီမှာကြေညာပါတယ်။မူလကမေလ1ရက်နေ့မှာထိုးခွင့်ရဖို့သတ်မှတ်ထားတာထက်သတင်းနှစ်ပတ်စောပြီးတော့ကာကွယ်ဆေးထိုးခွင့်ရမှာဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကရောဂါကြောင့်ထိခိုက်ရတဲ့ကမ္ဘာစီးပွားရေးဟာခန့်မှန်းထားတာထက်ပိုပြီးမြန်မြန်ဆန်ဆန်နှလန်းထူလာကြောင်းနိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့ IMF ကအင်ကာနီမှာပြောပါတယ်။ကမ္ဘာစီးပွားရေးဟာဒီနှစ်အတွင်း600ဂိုင်နှုန်းတိုးတက်လာပြီးရှစ်နှစ်2022ခုနှစ်မှာနောက်ထပ်4.4%ဂိုင်နှုန်းတိုးတက်လာနိုင်တယ်လို့လည်း IMF ကခန့်မှန်းထားပါတယ်ရှင်
။သတင်းချင်းချုပ်ကိုမတ်သိန်းကြီးကပြောပြပေးသွားတာပါ။ဒီကနေ့မနက်အစီအစဉ်ထုတ်လွှင့်မှုကကိုရန်နိုင်ဖြစ်ပြီးတော့အတမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Chester Mark ဖြစ်ပါတယ်။ဒီကိမနက်အစီအစဉ်လေးကိုမနက်6:00ကနေ9:00အထိလိုင်းနိုမီတာ32/40/48ကနေတင်ဆက်ပေးခဲ့တာဖြစ်ပါတယ်။သတို့ရှင်များတကွာမြန်မာပြည်သူပြည်သားအလုံးပေးကင်းကြပါစေ။ VOA ကိုအားပေးတဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်တော်အောင်မြတ်သူပါခင်ဗျာ
This program